Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်အမေရိကန်အတန်းရဲ့2019ခုနှစ်ဧပြီလ16ရက်မြန်မာတက္ကရာ1380ပြည့်နှစ်တကူးလာဇန်12ရက်နေ့မဟာသကြံအတက်နေ့အင်္ဂါနေ့မနက်ခင်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျွန်မကခင်မြတ်တက်ပါဒီမနက်ခင်သတင်းတွေကိုကိုကြောင်နေနဲ့အတူကြီးညာပေးပါပါပြင်သစ်နိုင်ငံပါရီမြို့လယ်ကောင်မှာရှိတဲ့အထင်ကြီး Notre Dame Cathedral ဘုရားကျောင်းကြီးဟာတနင်္လာနေ့ကမီးအကြီးကျယ်လောင်ကျွမ်းခဲ့တဲ့အတွက်အပျက်စီးတော်များခဲ့ပါတယ်။ဒါပေမဲ့သမိုင်းဝင်မျှော်စင်တစ်ခုမရှိဘဲကျန်ခဲ့ပါတယ်။2019ပိုလစ်စံနိုင်ငံတကာသတင်းရယူမှုထူးခြားစုကို Righteous သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့လည်းရရှိခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင်ထိုင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှလဲ Righteous သတင်းတောင်နှစ်ဦးတို့ပိုလစ်စာစုချီးမြှင့်ခံရတဲ့အကြောင်းတင်ပြချက်မှာတော့
With notable contributions from Walon and Shao Su'u for Expert League exposing the military units and Buddhist villagers responsible for the
Pulis also yue che ye bo phwe taw win kan dana kennedy pyo so twa da ba taw yin ma ye ka sa yin myama alou taba na u pyaw so ni de a chang naw ma ne phyan chin ba me indonesia yue kaw pwe la la sa de tadin saw ma re ko na sin ya me a pyin တော်ရရှင်တို့အတွက်တကြံတေးသချင်းလက်ဆောင်တပုတ်ကိုလည်းထုတ်လွှင့်ပေးမှာပါ။နောက်ပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြန်မာအကြောင်းအမေရိကန် EDN နဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ချရပါမယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကကြီးညာပေးကြပါအောင်ရှင်
။ပြင်သစ်နိုင်ငံပါရီမြို့လယ်ကောင်မှာရှိတဲ့အထင်ကြီး Notre Dame Cathedral ဘုရားကျောင်းကြီးမှာတနင်္လာနေ့ကမီးအကြီးကျယ်လောင်ကျွမ်းခဲ့တဲ့အတွက်အပျက်စီးအတော်များများရှိခဲ့ပါတယ်။ဒါပေမဲ့သမိုင်းဝင်မျှော်စင်နှစ်ခုမပြက်စီအောင်တော့စူးစမ်းနိုင်ခဲ့တယ်လို့မိသက်သမားတွေကပြောပါတယ်။ဒါအပြင်ဖျားချောင်းရဲ့ပင်မအဆောက်အဦမပြက်စီအောင်လည်းလုပ်ပေးနိုင်ခဲ့ပါတယ်လို့ပါရီမိသက်တပ်ဖွဲ့အကြီးအကဲ Young Clock Gallet ကပြောပါတယ်။ဒီဖျားချောင်းကြီးကို12ရာစုကတည်းကတိဆောက်ထားခဲ့တာဖြစ်ပါတယ်။ဖျားချောင်းခေါမိုးကနေစတင်လောင်ကျွမ်းခဲ့တဲ့မိကြောင့်အဆောက်အဦရဲ့အမြင့်ဆုံးပိုင်းဖြစ်တဲ့ဆုလမချွန်ပြိုကျသွားခဲ့တာပါ။ဖျားချောင်းရဲ့အစိတ်ပိုင်းတော်တော်များများမှာညံ့တွေဆင်ထားတာဖြစ်ပြီးအထက်ကချီးယုတ်ထုတွေကိုပြန်လည်မုန်းမို့ပြီးခဲ့တဲ့သတင်းပတ်တုန်းကပဲရွှေ့ပြောင်းထားခဲ့တယ်လို့တောင်ကန်အရာရှိတွေကပြောပါတယ်။မီးလောင်နေတဲ့ဖះချောင်းကနေအောက်ကိုပြရီလင့်ကျနေတဲ့အတွက်အနည်းပဝန်ကျင်ဒေတာမှာလူတွေမရှိအောင်မိသက်သမားတွေကဖယ်ကြားဖယ်ရှားခဲ့ကြတာပါ။ဒေတာဆန်တော်ချိန်ည9နာရီမတိုင်ခင်ကလေးမှာတင်စတင်လောင်ကျွမ်းခဲ့တာဖြစ်ပါတယ်။အခုလိုမီးလောင်ကျွမ်းမှုကြောင့်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြင်သစ်နိုင်ငံရဲ့အမျိုးသားရေးမူဝါဒဆိုင်ရာရုပ်သံမင်းငွန်းပြောကြားမယ့်အစီအစဉ်ကိုဆိုင်းငံ့လိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းပါရီက Notre Dame ဘုရားကျောင်းကြီးမီးကြီးကျယ်လောင်ကျွမ်းနေတာမြင်တွေ့ရတဲ့စိတ်မချမ်းမသာဖြစ်ရကြောင်း Twitter ကနေရေးသားပြောဆိုပါတယ်။အလဲခိတ်ကဆောက်လုပ်ခဲ့တဲ့ဒီဘုရားကျောင်းကြီးဟာဥရောပမှာကမ္ဘာလက်ခီးသွားအများဆုံးတွားရောက်ကြည့်ရှုတဲ့သမိုင်းဝင်အဆောက်အဦတွေကတစ်ခုဖြစ်ပြီးတော့နှစ်ဆင်လူပေါင်း73သန်းလောက်လာရောက်ကြည့်ရှုတဲ့နေရာလေးဖြစ်ပါတယ်။ဒီဖျားကျောင်းကြီးဟာနာမည်ကျော်ဆိုင်ရေးဆရာ Victor Hugo ရဲ့ဂန္ဓဝေမြောက်ဝတ္ထုတစ်ပုဒ်ဖြစ်တဲ့ Hunchback of Notre Dame ဆိုင်တရာနေရာလည်းဖြစ်ပါတယ်
။ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံကဝင်ရောက်ဆော့ဖက်မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးခဲ့တဲ့အမေရိကန်ထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့စာမျက်နှာ400နီးပါးရှိတဲ့အစီရင်ခံစာကိုတီးဖြတ်ပြီးတော့ကြာသပတေးနေ့မှာထုတ်ပြန်မယ်လို့အမေရိကန်တရားရေးဝန်ကြီးဌာနကကြေညာပါတယ်။အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့22လကြာစုံစမ်းစစ်ဆေးမှုကိုအသေးစိတ်သိချင်လို့အမေရိကန်ပြည်သူတွေကစောင့်နေကြတယ်ဆိုပေမဲ့2016ခုနှစ်ရွေးကောက်ပွဲကာလအတွင်းသူ့အနေနဲ့မှားယွင်းတဲ့လောက်ရတဲ့နဲ့ဆက်ဆက်တာတွေရှိမနေခဲ့ဘူးဆိုတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနေ့တုန်းကပဲထပ်ပြီးတော့ပြောခဲ့ပါတယ်ရွေးကောက်ပွဲကာလမှာဝင်ရောက်နှောက်ယှက်မှုတွေဆော့ဖက်မှုတွေမရှိဘူးလို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကရောနိုင်ငံတော်ရှေ့နေချုပ်ဝီလျံဘော့ကပါပြောထားကြွေးဖြစ်တယ်လို့တမရထရန့်က Twitter လူမှုကွန်ရက်ကနေဆင့်မနေ့တုန်းကရေးသားဖော်ပြပါဗျာ
American Mexico နဲ့ဆက်မှာထိန်းသိမ်းထားတဲ့အထောက်ထားမဲ့ရွှေပြောင်းလာသူတွေကို Democrat အမတ်တွေကိုစားပြူတဲ့ပြည်နယ်တွေကိုပို့ဖို့စီစဉ်နေတဲ့ Trump အစိုးရအဖွဲ့ဟာန နိုင်ငံရေးအသားစီးရရှိဖို့အတွက်တရားနည်းလမ်းမကျဘဲနဲ့မယိုးမသားစ조사နေတယ်လို့ထိတ်တန့်ဒီမိုကရက်လွှတ်တော်အမတ်တွေကတင်းလာနေမှာဆွဆွဲပြောကြလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကိုစုံစမ်းစစ်ဆေးနေရာမှာပါဝင်တဲ့အောက်လွှတ်တော်ကော်မတီဥက္ကဋ္ဌအားလုံးဖြစ်တဲ့အောက်လွှတ်တော်အမတ်ဂျေရိုနက်ဒလာအဲလီရှာကမ်မင်းစ်နဲ့ဘယ်နီသမ်စန်တို့ကအခုလိုနေဆက်ဒေတာကရွှေပြောင်းအခြေချသူတွေကိုအမေရိကန်တလွှားရာနဲ့ချီတဲ့ဒေတာတွေကိုပြောင်းရွှေ့ဖို့လုပ်တဲ့အစီအစဉ်နဲ့ပတ်သက်တဲ့ serious စတန်းတွေအပြင်ဆက်သွယ်ပြောဆိုမှုတွေကိုပါပေးဖို့အတွက်တောင်းဆိုလိုက်ကြပါတယ်။သမ္မတထရမ့်ကိုဆန့်ကျင်တဲ့အနေနဲ့နေဆက်ဒေတာတွေနဲ့ဝေးတယ်။အမေရိကန်နိုင်ငံတလွှားကဒေတာဆိုင်ရာအရာရှိတွေကတော့သူတို့အုပ်ချုပ်တဲ့ဒေတာတွေဟာရွှေပြောင်းအခြေချသူတွေအတွက်ခိုးလုံရာမျိုးတွေဖြစ်ပြီးသူတို့ကိုနေရာရင်းပြန်ပို့ဖို့လိုက်ရှာတဲ့ဘူအစုအရာရှိတွေအကူအညီတောင်းလာရင်ညှင်းပယ်မယ်လို့လည်းကြေညာခဲ့ကြပါတယ်။လူစုကိုင်းဝင်တွေမူရစေးရောင်းသူတွေလူကုန်ကူးသူတွေနဲ့ပုံစံမျိုးစုံရှိတဲ့ရာဇဝတ်ကောင်းတွေပေါင်းနဲ့တရားမွန်ရွှေပြောင်းလာသူတွေကိုစောင့်ရှောက်မှာဖြစ်ကြောင်းတင်းစနေတင်းတွေသတင်းပတ်ကောင်မှာသမ္မတထရမ့်ကပြောကြားခဲ့ပါတယ်တင်းလာနေမှာတော့နေဆက်မှာဖမ်းဆီးထားတဲ့ထောက်ထားမဲ့ရွှေပြောင်းသူတွေကို Sanctuary လို့မြို့လို့ခေါ်တဲ့ဒီလူတွေကိုပြည်တော်စုအစိုးရဥပဒေကအကာအကွယ်ပေးထားတဲ့မြို့တွေကိုပို့မယ်လို့သမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပါတယ်
ဝတ်တဲ့ယောဂကုသမှုတွေကကမ္ဘာတဝန်းမှာပြီးခဲ့တဲ့နှစ်ကတည်းကပို့ပြီးတော့များများပြားပြားဖြစ်ပွားနေတယ်လို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကအနေနဲ့ကပဲသတင်းထုတ်ပြန်ပါတယ်ကာကွယ်တားဆီးလို့ရနိုင်တဲ့ဝက်သက်ယောဂါဖြစ်ပွားမှုပေါင်း 132,000 ကျော်ဖြစ်ပွားနေကြောင်းအစပိုင်းမှာတွေ့ရှိချက်တွေထွက်ပေါ်လာခဲ့ပြီးဒီနှစ်ဇန်နဝါရီလကနေပြီးတော့မတ်လအတွင်းဒီယောဂါဖြစ်ပွားမှုကကမ္ဘာတဝန်းကိုခက်မြန်မြန်နဲ့ပြန့်နှံ့သွားခဲ့တယ်လို့ဆိုပါတယ်ဝက်သက်ယောဂါကကလေးငယ်တွေအတွက်သေစေနိုင်တဲ့အထိဒါမှမဟုတ်မတမဆွမ်းဖြစ်သွားတဲ့အထိအနေအကျိမှတာကြောင့်အခုတက်ပို့ပြီးတော့ကောင်းတဲ့ဝက်သက်ယောဂါကာကွယ်ဆေးတွေထုတ်လုပ်ဖို့လဲ WHO အဖွဲ့ကတိုက်တွန်းထားပါတယ်ကာကွယ်ဆေးတွေစုံစုံလင်လင်ထိုးပေးနိုင်တဲ့အမေရိကန်လိုနိုင်ငံမျိုးအစ္စရေးထိုင်းနဲ့တူနီးရှားနိုင်ငံတွေမှာပါပြီးခဲ့တဲ့လတွေအတွင်းဝက်သက်ယောဂါဖြစ်ပွားမှုတွေရှိခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်90တဲကအခု20မှာဝက်သက်ယောဂါဖြစ်ပွားမှုတွေအခုရှိနေပါတယ်ဒီထဲကတဝက်ကျော်ကျော်က Orthodox ဂျူးလူမျိုးတွေအများပြနေထိုင်တဲ့နယူးယောက်မြို့ကဘရုတ်ကလင်အရမ်းမှာဖြစ်ပွားနေတာပ
ါ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505ရုပ်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် American သတင်း Media 2ဂျွန်ဟုတ်အတွက်အထင်ကြီးအကြဆုံးဆုတွေတဲ့ကတစ်ခုဖြစ်တဲ့ Pulitzer ဆု2ဆုကို Reuters သတင်းဌာနကတင်းလာနေမှာအချိန်မြင့်ခံလိုက်ရပါတယ်တစ်ခုကရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာမှာမြန်မာလုံခြုံရေးတပ်တွေနဲ့ရွာသားတချို့ Ranger ဆဲဦးအစုလိုက်တပ်ဖြတ်မှုကို Reuters သတင်းတောက်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ကအသက်ခံတဲ့ Ranger တွေမြောက်နန်းထားနေရအကြောင်းသတင်းထောက်လန်းမှုအတွက်ဖြစ်ပြီးတခုကတော့ American နဲ့ဆက်မှာရွှေပြောင်းခြေချသူတွေများအကြောင်းရိုက်ကူးတဲ့ဓာတ်ပုံတွေအတွက်ဖြစ်ကြောင်း Pulitzer ဆုတာဝန်ခံကကြေညာခဲ့ပါတယ် Reuters သတင်း Editor ချုပ် Stephen J. Adler ကတော့အခုလိုသတင်းစုံစမ်းထောက်လွှင့်မှုအတွက်အတိအမှတ်ပြုတာကိုကျေးဇူးတင်ပေမဲ့တစ်ချိန်တည်းမှာပဲဒီသတင်းတွေအခြေခံဖြစ်တဲ့ Ranger တွေနဲ့အလဲ America တိုက်ပြောင်းရွှေ့ခြေချသူတွေအရေးကိုနိုင်ငံတကာကအာရုံစိုက်တင်တယ်လို့ပြောပါတယ်ဒါပြင်သတင်းတော့နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးတို့နဲ့တူသူတို့ရောင်းရင်း Reuters သတင်းတောက်တွေအခုလိုတတိရှိရှိသတင်းရယူမှုအတွက်ဂုဏ်ပြုခြင်းခံရတာကိုဝမ်းမြောက်ကြောင်းပြောပေမဲ့ဒီသတင်းတောက်နှုတ်ဆက်ပြီးအကျဉ်းချခံရတဲ့အတွက်စိတ်ဆင်းရဲကြောင်းပြောကြားခဲ့တာပါ2019ခုနှစ်အတွက်နိုင်ငံတကာသတင်းထုတ်ကြုံစုကို Reuters သတင်းဌာနအပြင်ရေမင်းပြည်ရင်းစစ်တွင်းရက်စက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်ပြီးဖော်ထုတ်ခဲ့တဲ့ AP သတင်းဌာနကလည်းရရှိခဲ့ပါတယ
်ရခိုင်ပြည်နယ်တွင်းရိုဟင်ဂျာမွတ်စလင်တွေကိုနှိမ်နှင်းခဲ့တဲ့ကိစ္စတွေမှာတာဝန်ရှိတဲ့မြန်မာစစ်တပ်ကအကြီးကဲရရှိတွေကိုအရေးယူတန်ခတ်ပိတ်ဆို့မှုတွေလုပ်ဖို့အမေရိကန်ထက်လွတ်တော်မှတ်တွေကနောက်တစ်ချိန်ထပ်ပြီးတော့တိုက်တွန်းလိုက်တဲ့အကြောင်းအေဘီလာ17ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာမွတ်စလင်9သိန်းကျော်ကိုထွက်ပြေးရအောင်ဆယ်စုနှစ်တွေနဲ့ချီပြီးတော့စနစ်တကျလှုပ်ဆောင်ခဲ့တဲ့လူခွင့်ချုပ်ပေါက်သူတွေကိုအရေးယူဖို့ Republican နဲ့ Democrat Party နဲ့စလုံးကထက်လွတ်တော်မှတ်ချို့စုပေါင်းပြီးတော့တောင်းဆိုခဲ့တာပါ။ Republican Party ဘက်ကထောက်ကျန်း Marco Rubio Democrat Party က Ben Cardin Dick Durbin နဲ့Jeff Merkley တို့ကကမ္ဘာ့ခရလုပ်ပြီးတော့ American ထက်လွတ်တော်မှ14ဦးရဲ့သဘောတူညီချက်နဲ့တောင်းဆိုခဲ့ကြတာပါ မြန်မာလူခွင့်ရေးနဲ့လွတ်မြောက်ရေးဥပဒေမူကြမ်း2019ကိုပြီးခဲ့တဲ့ကြာသပတေးတုန်းကတင်သွင်းခဲ့တာဖြစ်ပြီးတော့ဒီမူကြမ်းကရိုညာတွေကိုနင်းနေတဲ့နေရာမှာတာဝန်ရှိတဲ့မြန်မာစစ်တပ်နဲ့လုံခြုံရေးအရာရှိတွေရဲ့ရက်စက်မှုတွေကိုကဘာကိုတိအောင်ပြသလိုက်တာဖြစ်ပြီးသူတို့ရဲ့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအပေါ်အရေးယူမခံရဘဲဖြစ်နေတဲ့အခြေအနေတွေကိုလက်မခံနိုင်ဘူးလို့လွှတ်တော်မှဘန်ကာဒင်ကပြောပါတယ်ရောညာရီအပေါ်လူမျိုးတွေသက်ပြတ်မှုတွေကျူးလွန်ခဲ့တာတန်တရားဖြစ်စရာမရှိဘူးလို့လည်းသူကဆိုပါတယ်ရောညာဆိုတဲ့သုံးနှုန်းကတော့မြန်မာအစိုးရကအတိအမှန်မပြုတ်ပါဘူးရောညာဒုက္ခတွေတသန်းလောက်ဒုက္ခတွေစခန်းတွေတွင်ဆက်ပြီးတော့နေထိုင်တဲ့အခြေအနေကလက်မခံနိုင်စရာဖြစ်တယ်တောင်ဆန်းစုကြည်ဆိုရအနေနဲ့ဒုက္ခတွေနေရပြန်ရေးကိုငင်းချင်းချင်းပြန်လာတာကိုခွင့်ပြုရမယ်ပြင်သူတို့ကနိုင်ငံသားဖြစ်ခွင့်နဲ့ပြည်ဝပေးရလိမ့်မယ်ငင်းချင်းရင်းနိုဘယ်ဆုရှင်ရဲ့မှန်ကန်တဲ့လောက်ရကိုကဘာကစောင့်ကြည့်နေပါတယ်လို့အထက်လွှတ်တော်မတ်ဒစ်တာဘင်ကပြောပါတယ်
မလေးရှားနိုင်ငံရဲ့တည်ယူနယ်တည်ဆောက်မဲ့ရထားလမ်းစီမံကိန်းနဲ့ပတ်သက်ပြီးကုန်ကျပ်ငွေဒေါ်လာဘီလီယံပေါင်းများစွာရှော့ချလိုက်တဲ့အကြောင်းမလေးရှားအတွက်အကျိုးဝင်ပြီးမှုညော့သွားမယ်လို့မလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ကတနင်္လာနေ့မှာပြောပါတယ်။ဒီရထားလမ်းစီမံကိန်းကို CCCC တည်ယူဆက်သွယ်ရေးနဲ့ဆောက်လုပ်ရေးကုမ္ပဏီနဲ့ပဲဆက်ပြီးတည်ဆောက်မှာပါ။ ECRL လို့ခေါ်တဲ့မလေးအရှိကမ်းရိုးတန်းရထားလမ်းစီမံကိန်းကိုပြန်လုံဆောင်ဖို့အတွက်မလေးရှားနဲ့တရုတ်တို့ April 12ရက်နေ့ကသဘောတူညီမှုရခဲ့တာပါ။နှစ်နိုင်ငံကြားလမ်းလည်ချီတဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာကုန်ကျစရိတ်ကို3ပုံတစ်ပုံအထိ short ချနိုင်တာဖြစ်ပြီးအခု American Dollar 10.8 billion မလေး Ringgit 44 billion ကုန်ကျမှာဖြစ်ပါတယ်။ကုန်ကျငွေအခုတည်းပိုးပြီးလျော့နေစေဖို့အတွက်တရုတ် Asian Bank ကချီးငွေနဲ့ပတ်သက်ပြီးအတွန်းနဲ့တခြားကျသင့်ငွေဆိုင်ရာတွေကိုဆက်ပြီးတော့ညှိနှိုင်းဆွေးနွေးနေစေဖြစ်တယ်လို့MRM မလေးရထားလမ်းဆောက်လို့ရင်းနဲ့တရုတ်ကုမ္ပဏီတို့ရထားသွားလာရင်းနဲ့ရထားလမ်းထိန်းသိမ်းရေးဆိုင်ရာအတွက်အချိုးအစားအဖြစ်50-50နဲ့လက်တွဲဆောင်ရမယ်လို့လည်းပြောပါတယ်
။ကမ္ဘာကျော်ဂေါက်တီချန်ပီယံ Tiger Woods ကိုသမ္မတကချီးမြှင့်တဲ့လွတ်မြောက်ရေးဆုကိုချီးမြှင့်မယ်လို့အမေရိကန်သမ္မတ Donald Trump ကပြောလိုက်ပါတယ်။အမေရိကန်မှာကျင်းပခဲ့တဲ့ The Masters ပြိုင်ပွဲမှာပြီးခဲ့တဲ့တနင်္ဂနွေနေ့က5ချိန်မြောက်ချန်ပီယံဖြစ်The Masters ဆုကို Tiger Woods စုခုနိုင်ခဲ့တာကြောင့်အဲ့ဒီဆုဟာသူ့ရဲ့15ခုမြောက် Major Champion ဆုလည်းဖြစ်ပါတယ်။ Tiger Woods ကပြီးခဲ့တဲ့7နှစ်ကာလအတွင်းဆုတွေနဲ့ဝေးကွာနေခဲ့တာပါ။အခုတော့သူ့ရဲ့တကြော့ပြန်အောင်မြင်မှုကိုသမ္မတ Trump ကကြီးမားတဲ့အောင်မြင်မှုဖြစ်ဂုဏ်ပြုချီးမွမ်းကြောင်းလူမှုကွန်ရက်ကနေတဆင့်ပြောပါရတယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းဂျော်ဂျီယာပြည်နယ်မှာပြီးခဲ့တဲ့ကြာသပတေးကနေတနင်္ဂနွေနေ့ထိကျင်းပခဲ့တဲ့ Masters Champion ပြိုင်ပွဲမှာတတ်မှတ်ရိုက်ချက်တဲ့73ချက်ရှော့ရိုက်ခဲ့ပြီးတော့ Tiger Woods အနိုင်ရခဲ့တာပါ။ Direct from Washington The
Voice of America VOA ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်လင်းတို့ကြီးညာပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။နမေဂျောပူလီစာဆုအမည်စီရင်2019ခုနှစ်အတွက်နိုင်ငံတကာသတင်းတောက်ဆုရှင်တွေအဖြစ် Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုချီးမြှင့်လိုက်ကြောင်းမနေ့ဧပြီလ15ရက်နေ့ကဆွေရွေးချယ်ရေးအဖွဲ့ကကြေညာခဲ့ပါတယ်မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုသတင်းထုတ်ဖော်ရေးသားခဲ့တဲ့အတွက်ထောင်သွင်းအကျဉ်းချခံထားရတဲ့သူတို့နှစ်ဦးကိုသတင်းတောက်တတိရှင်တွေအဖြစ်ဂုဏ်ပြုတာဖြစ်ကြောင်းပိုလစ်စာရွေးချယ်ရေးဘုတ်အဖွဲ့တာဝန်ခံကပြောပါတယ်မိုင်းအင်ချင်းနိုင်ကအပြည့်အစုံတင်ပြပေးမှာပ
ါ I proudly announce the winners who will constitute the 103rd class of Pulitzer Prize honorees
အခုကြားခဲ့ရတဲ့အတန်ကတော့103ကြိမ်မြောက်ပိုလစ်စာဆုရှင်တွေအဖြစ်ဂုဏ်ပြုချီးမြှင့်မဲ့သူတွေရဲ့အမည်စင်းကိုစတင်ကြေညာတော့မှာဖြစ်တယ်လို့ပိုလစ်စာဆုရွေးချယ်ရေးဘုတ်အဖွဲ့တာဝန်ခံဒေနာကန်နီဒီကပြောသွားတာပါAmerican ပြည်ထောင်စုတာမကနိုင်ငံတကာသတင်းစာနယ်ဇင်းလောကမှာဂုဏ်သတင်းကြီးတဲ့နှစ်စဉ်ချီးမြှင့်နေတဲ့ပူလီဇာဆုမှာသတင်းပညာတာမကစာရေးဆရာနဲ့အနုပညာလောကမှာထူးချွန်ပြောင်မြောက်စွာရေးသားဖော်ထုတ်ခဲ့ကြသူတွေကိုခေါင်းစဉ်အလိုက်ရွေးချယ်ဂုဏ်ပြုတာဖြစ်ပါတယ်။ဒီနှစ်အတွက်နိုင်ငံတကာသတင်းတောက်ဆုနှစ်ဆုအဖြစ်သတ်မှတ်ခဲ့ပြီးတစ်ဆုကိုရီမင်ပြည်ရင်းစစ်အတွင်းရက်ဆက်ကြမ်းကြုတ်မှုတွေကိုဖော်ထုတ်တင်ပြခဲ့တဲ့ AP သတင်းတောက်တွေကိုချီးမြှင့်မှာဖြစ်ပြီးနောက်တစ်စုကိုတော့နှစ်ရှည်ထောင်ဒဏ်ချမှတ်ခံထားရတဲ့မြန်မာရိုက်တာသတင်းတောက်နှစ်ဦးကိုချီးမြှင့်မှာဖြစ်ကြောင်းဒေနာကန်နေဒီကအခုလိုကြေညာခဲ့ပါတယ
် This year we are awarding a second prize in international reporting. The prize is awarded to the staff of Reuters with notable contributions from Hua Long and Xiao Su U for exposing the military units and Buddhist villagers responsible for the
Chinese
attack
on the city. Writer သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပေးရမှာဖြစ်ပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုစနစ်တကျနဲ့အတင်းအဓမ္မမောင်းထုတ်တပ်ဖြတ်မှုတွေတာဝန်ရှိတဲ့စစ်တပ်အဖွဲ့ဝင်တပ်စုတွေနဲ့ဗုဒ္ဓဘာသာဝင်ရွာသားတွေကိုသူတို့နှစ်ဦးကအသေးချာစုံစမ်းဖော်ထုတ်တင်ပြနိုင်ခဲ့ပြီးအဲ့ဒီလိုတတိရှိရှိစုံစမ်းရေးသားခဲ့တဲ့အတွက်ဒီ writers သတင်းတောက်နှစ်ဦးစလုံးဟာနှစ်ရှည်ထောင်ဒဏ်ချမှတ်တာခံခဲ့ရပါတယ်
အ ခုလိုမြန်မာသတင်းတောက်နှစ်ဦးကဘာကျော်ပူလီဇာစုချင်းမြင့်ခင်ရတာဟာသူတို့နဲ့ထိုက်တန်လို့ဖြစ်ကြောင်းမြန်မာသတင်းစာဆရာဦးစီသူအောင်မြင့်က VOE ကိုပြောပါတယ
်။အဲကျွန်တော်တို့သတင်းမီဒီယာလောကမှာကတော့ပူလီဇာစုဆိုတာကုန်ယူထိုက်တဲ့တကယ်ကိုအမြင့်ဆုံးစုလို့ပဲနားလဲတယ်။အဲ့လိုစုတယ်အောင်ရတယ်ဆိုတော့သူတို့လုပ်ထားတဲ့ဥပဒေစားတဲ့ရလတ်တွေကိုနိုင်ငံတကာကအတိမတ်ပြည်တယ်ချိန်နေတယ်ဆိုတော့ကောင်းတဲ့ကိစ္စတွေပေါ့အဲ့လိုပဲမြင်ပါတယ
်တိုက်တိုက်ဆိုင်ဆိုင်ပေါ့နော်အခုဒီဧပြီလအခုစုချင်းမြင့်ရွေးချယ်တဲ့အချိန်မှာဒီမြန်မာနိုင်ငံမှာလည်းနှစ်တစ်ကူးတဲ့မြန်မာရိုးရာနှစ်တစ်ကူးအချိန်နောက်ထုံးစံအတိုင်းဒီနိုင်ငံတော်သမ္မတရဲ့လူငယ်ချမ်းသာကွင်းနဲ့လွတ်ပေးတဲ့အဲ့ဒီအချိန်ကာလလေးရောက်လာတော့မယ်ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတို့ဒီ writer သတင်းတော်နှစ်ဦးကိုဒီလူငယ်ချမ်းသာကွင်းနဲ့လွတ်နိုင်မလွတ်နိုင်ပေါ့နော်ဘလို့ဆရာသုံးသပ်ပါလဲရှင
်အခုလက်ရှိမှာကတော့တို့နှစ်ယောက်ရဲ့အမှုကအမြင့်ဆုံးတရားရုံးမှာအယူခံတင်ထားတယ်တင်ထားတော့ဒါကိုဟိုနှစ်ဖက်ကြားနာပြီးတော့မှစင်ပြချဖို့စောက်ထိုင်နေတဲ့အချိန်ပေါ့လေဆိုတော့ဒီလိုအချိန်မျိုးမှာတော့ကျွန်တော်နားလည်တော့ကတော့ဟိုလွတ်ပေးတဲ့အလေးထားကတော့တိတ်မရှိဘူးပေါ့စင်ပြချပြီးသွားပြီဆိုရင်တော့အဲ့ဒါကြီးကပြန်ပြီးတော့ပြုတ်နိုင်တာပေါ့နော်အဲ့ဒီလိုပဲကျွန်တော်နားလည်ပါတယ
်အဲ့ဒါဆိုရင်တို့လွတ်လာနိုင်တဲ့လမ်းကြောင်းအနေထားရောဘယ်လိုမြင်လဲရှင
်ကျွန်တော်ကတော့ပြောလို့ကြာကြီးရှိပါတယ်အမြင့်ဆုံးတရားရုံးဆိုတဲ့ခါကျတော့တို့အခုခင်ကိုဒီကြချာဟိုပြန်ပြီးတော့တို့စီစစ်မယ်လေ့လာမယ်သုံးသပ်မယ်ဒီနေရာမှာလည်းပြောလို့လို့ရတာပဲအဲ့တို့ပြန်ပြီးတော့မှလွတ်မြောက်ဖို့အတွက်ကိုပြောလို့ရရှိတာပဲအကယ်၍များသာအဲ့ဒီမှာတော့မရှိခဲ့ဘူးဆိုရင်တော့နောက်တော့ဒါသမရရဲ့လေ့လာချက်သာဝင်ပါတော့အဲ့ဒါကိုပြောလို့ရမှာပါ
writer တင်း editor ချုပ် Stephen Adler ကလည်းအခုလိုကိုဝါလုံးနဲ့ကိုကျော်ဆိုးတို့တတ္တိရှိရှိသတင်းယူမှုအတွက်ဂုံပြူချင်းခံရတာကိုသူ့အနေနဲ့ဝမ်းမြောက်မိပေမဲ့ဒီတတ္တိရှိလာတဲ့သတင်းတော်နှစ်ဦးဆက်ပြီးအချင်းကြခံနေရတဲ့အတွက်လွန်စွာစိတ်ဆင်းရဲရကြောင်းပြောကြားခဲ့ပါတယ်နိုင်ငံတကာသတင်းတွေထုတ်ဖော်တင်ပြရမှာထင်ရှားတဲ့တာရကအဖြစ်စံနမူနာတင်နိုင်လောက်တဲ့အပြင်သတင်းပညာကျင့်ဝတ်နဲ့အညီရေးသားတင်ဆက်နိုင်တဲ့ထူးချွန်တဲ့နိုင်ငံတကာသတင်းသမားတွေကိုပူလီဇာစုအဖွဲ့ကြီးကနှစ်စဉ်ရွေးချယ်ဂုဏ်ပြုတာဖြစ်ပြီးစုချင်းငွေအဖြစ်အမေရိကန်ဒေါ်လာ15,000ပူတွဲချီးမြှင့်တာဖြစ်ပါတယ်။ကိုလံဘီယာတက္ကသိုလ်ကြီးကနေသတင်းစာနယ်ဇင်းပညာရေးမြင့်တင်တဲ့အနေနဲ့1918ခုနှစ်ကစတင်ပြီးသတင်းစာထုတ်ဝေသူဂျိုးဆက်ပူလီဇာကကြီးမှုတဲ့ပူလီဇာစုကိုဂုဏ်ပြုချီးမြှင့်လာခဲ့တာဖြစ်ပြီးစုရရှိတဲ့အမည်စင်းကိုအခုလိုဧပြီလလမှာကျင်ညာပြီးနောက်ကိုလံဘီယာတက္ကသိုလ်အဓိပတိကိုရိုင်းချီးမြှင့်တဲ့စုပေးပွဲနဲ့အတူနေ့လယ်စာအခမ်းအနားကိုတော့ကိုလံဘီယာတက္ကသိုလ်ပရဝုံတွင်မေလမှာကျင်းပလေ့ရှိပါတယ်အခုလိုနာမည်ကျော်ပူလီဇာစုအဖြစ်ချီးမြှင့်ခံရသူမြန်မာတွေထဲမှာ2016ခုနှစ်ပူလီဇာအများအကျိုးဆောင်စုအတွက်မြန်မာသတင်းတောက်ကချင်တိုင်းရင်းသူအက်စတာထူဆန်ပါဝင်တဲ့ AP သတင်းဌာနအဖွဲ့ကရရှိခဲ့သလို2018ပူလီဇာသတင်းမှတ်တမ်းဓာတ်ပုံစုအတွက်မြန်မာဓာတ်ပုံသတင်းသမားကိုစိုးစရာထွန်းပါဝင်တဲ့ writer ဓာတ်ပုံသတင်းတောက်အဖွဲ့ချီးမြှင့်ခံခဲ့ရပါတယ်ရှင
်။မတ်အင်ဂျင်နိုင်ပါရှင်။မြန်မာရွှေပြောင်းလုံသမား3,000ထက်မနည်းဟာထိုင်းမြန်မာနယ်စပ်ကိုဖြတ်တဲ့မိုးရေမြစ်လို့ခေါ်တဲ့တောင်ရင်မြစ်ရဲ့ရေတိမ်တဲ့နေရာမှာရေကစားနေကြရင်ရင်းနှက်တဲ့နေရာတွေမသွားဖို့သတိပေးထားတဲ့ကြားကပဲရေကစားခဲ့ကြတဲ့မြန်မာအလုပ်သမားနှစ်ဦးဟာဧပြီလ14ရက်နေ့ကတည်းကပျောက်နေတာမနေ့ကအထိရှာမတွေ့သေးပါဘူးသူတို့ရဲ့အလောင်းတွေကိုရှာဖွေလို့မတွေ့ဖြစ်နေတာပါထိုင်းမြန်မာနယ်စပ်တရားဝင်ထွက်ပေါက်၄ခုကနေအပါအဝင်တရားမဝင်လှေဂိတ်တွေကပါနေရက်ပြန်တဲ့ရွှေပြောင်းအလုပ်သမားတွေကတော့တသိန်းခွဲလောက်ရှိတယ်လို့လည်းဆိုပါတယ်ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်
မဟာတကြံကာလမှာနေရက်မပြန်ကြတဲ့မြန်မာရွှေပြောင်းလူသမား3,000ထက်မနည်းဟာဧပြီလ13ရက်နေ့ကနေ15ရက်နေ့ထိတောင်ရင်းမြစ်ထဲကရေတိမ်တဲ့နေရာတွေမှာရေကစားနေကြတာပါအဲ့ဒီထဲမှာတားမြစ်နယ်မြေတွေရှိနေတဲ့ကြားကပဲမြန်မာနှစ်ဦးဟာရေနှစ်ပျောက်ဆုံးသွားတယ်ဆိုပြီးမြန်မာပြည်သားများရေပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ညည်းရေနဲ့ပိုင်ပေါ့ဒါကြောင့်ညည်းနဲ့ပြီးတော့နေနဲ့ဝဲအသေးပွားလေးနေနဲ့ပါရှိတဲ့နေရာမှာဆိုင်နယ်ကြောက်တတ်တယ်မြန်မာဘက်ကလည်းအဆောက်ချထားတယ်ဆိုင်ပုံလည်းထောင်ထားတယ်အဲအခုဒီတော့ပျောက်နေတာပဲရှိတယ်အဲ့မြေကြောင်းတိုင်းပေါ့ဟုတ်တယ်နေရာပျောက်မြန်မာတွေပဲမြန်မာတွေပဲ
ပျောက်ဆုံးမြန်မာတွေနဲ့ပတ်သက်လို့ AB လ15ရက်နေ့ထိတော့ရှာဖွေလို့မတွေ့သေးပါဘူးဒီနေ့မှာတော့ထိုင်းဆိုရကနေရာပြန်မြန်မာတွေအတွက် re-entry တုံးလို့ခေါ်တဲ့အဝင်အထွက်တုံးတစ်ခုကိုအခမဲ့ခွင့်ပြုထားတဲ့အတွက်နေရက်ပြန်သူမြန်မာတသိန်းခွဲတဲ့မနေ့နေရက်ပြန်ခဲ့ကြတယ်လို့ဆိုပါတယ်
။ဆိုင်တကြံပုံနဲ့အချိုးလေးဆက်နေနေကြည့်ရတော့ဆိုင်တနိုင်ငံလုံးမှာတင်ဝင်ပေါက်၄ပေါက်ကနေပြန်လာတော့တသိန်းကျော်ရှိတယ်။ ပြည်ဝင်လေးပေါက်ဝင်ပေါက်လေးပေါက်ဆိုတာမဲဆောင်မြောက်ကြီးလမ်းကြောင်းရှိတယ်။တာကြီးလေးမဲဆောင်လမ်းကြောင်းရှိတယ်။ကော့တောင်းဝနောင်းလမ်းကြောင်းရှိတယ်။ခီခီတဝဲလမ်းကြောင်းလေးကြီးပေါ့နော်။အဲ့ဒီမှာအများဆုံးဝင်ကတော့မဲဆောင်မြောက်ကြီးလမ်းကြောင်းဖြစ်ပြီးတော့ထိုင်းမြန်မာချစ်ပြည်တရားနေသွားတဲ့အကြီးအကျယ်ပေါ့နော်။ဒါကိုပြောတာပါ။တကယ်ဆိုရင်တော့မဲဆောင်နဲ့မြောက်ကြီးနှစ်မြို့ကြားထဲမှာရှိတဲ့တောင်းကြီးဖြတ်တဲ့ဆက်လေးကိတ်ကြီးကနေပြီးတော့သွားတဲ့အကြီးအကျယ်ကလည်း6000နဲ့တော့နည်းမှာမဟုတ်ဘူး။ဒါကြောင့်မလို့မြန်မာရွှေပြောင်းလို့ဒီမှာတသိန်းခွဲလောက်တော့မိမိတို့နေရာကိုပြန်နေလို့ယူဆလို့ရတယ
်။
သို့တော်လည်းဆိုင်းတဲ့အကြံဖြစ်တဲ့ဧပြီလ13ရက်နေ့ဒီနေ့ဧပြီလ15ရက်နေ့ဒီကတော့တော်တော်လေးကျေပါသွားပြီးတော့ဒီနေ့ဟိုနေရာပြန်တဲ့သူမဲဆောင်မြောက်ကြီးလမ်းကြောင်းမှာဆိုရင်ကြည်ကြည်ကားဘောကနေလူ900လောက်ပဲမနေပြန်ကြတာတွေ့ရတယ်။အောက်လေခိတ်တွေမှာလည်းတိတ်မပြန်ကြတော့ဘူ
း။မဟာတကြံကာလဟာမြန်မာလူမျိုးတွေအတွက်နှစ်တဲ့အခါသမယဖြစ်တာကြောင့်မြမပီရင်းကမိသားစုတွေနဲ့ပြန်ဆောင်ကြတာဘာသာရေးအရယဟန်ကန်ရှင်ပြုတ်ပွဲတွေလုပ်ကြတာအလှူဒါနတွေလုပ်ကြတာတွေကြောင့်ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြမရွှေပြောင်းလူသမားတွေဟာနေရပြန်ခဲ့ကြတာဖြစ်ပါတယ်ရှင
်မအေးအေးမှာပါရှင်ခုတော့နိုင်ငံတကာသတင်းတပုတ်ကိုဆက်ချင်ပါတယ်အင်ဒိုနီးရှားသမ္မတဒုသမ္မတနဲ့လွှတ်တော်ဆိုင်ရာရွေးကောက်ပွဲတွေကိုမနေ့ပြန်ပုတ်ထုနေ့မှာကျင်းပမှာဖြစ်ပြီးပြည်သူတန်190ကျော်မဲပေးကြမှာပါရွေးကောက်ပွဲစည်းဝေးတွေမှာတော့စီးပွားရေးကိုအဓိကထားခဲ့ပေမဲ့ကမ္ဘာအကြီးဆုံးမွတ်စလင်အများစုနေထိုင်ရာနိုင်ငံမှာတော့အစ္စလမ်ဘာသာရေးပေါ်မူတည်လှုပ်ရှားတဲ့နိုင်ငံရေးကလည်းအရင်ကနေမတူပိုပြီးတော့ကြီးထွားလာနေပါတယ်။အင်ဒိုနီးရှားအထွေထွေရွေးကောက်ပွဲအကျိုးသုံးသပ်ချက်တွေကိုနားဆင်ကြရအောင်ပါရှင်။အင်ဒိုနီးရှားနိုင်ငံမှာသမ္မတရွေးကောက်ပွဲအမျိုးသားဆင့်နဲ့ဒေသဆိုင်ရာအဆင့်လွှတ်တော်ရွေးကောက်ပွဲတွေမှာမဲပေးမဲ့သူက192တန်းကျော်ရှိပြီးကိုယ်စလဲပေါင်း24,000ခွဲပါဝင်ရှင်ပြိုင်နေကြတဲ့ဒီရွေးကောက်ပွဲကကမ္ဘာအကြီးဆုံးတရက်ထက်ပြီးချင်းပါတဲ့ရွေးကောက်ပွဲလေးဖြစ်ပါတယ်။ပြီးခဲ့တဲ့2014ခုနှစ်ရွေးကောက်ပွဲတုန်းကလိုပဲသမ္မတဂျိုကိုဝီဒိုဒိုကအငိမ့်စားဗိုလ်ချုပ်ကြီးပရာဘိုဝိုဆူဘီယန်တိုနဲ့အခုရှင်ပြိုင်နေရပါတယ်။စစ်တပ်နောက်ခံရှိတဲ့နောက်ယူဆွဲပြင်းထန်တဲ့အစ္စလာမ်ရဲ့အဖွဲ့အစည်းတွေနဲ့လည်းခိုင်မာတဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ဘူဂျိုဂျီဟောင်းပရာဘိုဝိုကအနောက်ချာဘာမှာလူကြိုက်များပါတယ်။အနောက်ချာဘာမှာမဲပေးပိုင်ခွင့်ရှိသူ32တန်းခွဲရှိပြီးဒီရေအတွက်ဟာဆိုရင်မဲဆန္ဒရှင်အလုံးရဲ့18%ရာဂိုင်းနှုန်းရှိပါတယ်။ပရာဘိုဝိုရဲ့အယူဆွဲပြင်းထန်တဲ့အစ္စလာမစ်တွေကိုစုစည်းမှုကြောင့်လာမယ့်အထွေထွေရွေးကောက်ပွဲမှာမဲပေးကြမယ့်မဲဆန္ဒရှင်တွေကြားယတိပြတ်ဆန့်ကျင်ကွဲလွဲသွားစေပါတယ်။သဘောထားလဲလက်ရှိသူတွေနဲ့သဘောထားတင်မာသူတွေကြားပြက်ပြက်သားသားစီးချလိုက်တာကြောင့်ဒီကွဲပြားမှုဟာဆိုရင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုအပေါ်အထိနာစေယုံတည်းမဟုတ်ဘဲလူနည်းစုတွေရဲ့လွတ်လပ်ခွင့်အပေါ်မှာပါထိခိုက်မဲ့အရေးစိုးရိမ်မှုတွေထွက်ပေါ်လာစေပါတယ်။အင်ဒိုနီးရှားသမ္မတကိုယ်စားလှယ်လောင်းပရာဘိုဝိုဆူဘီယန်တိုကတော့အင်ဒိုနီးရှားဘာဟာစာဘာသာစကားနဲ့အခုလိုပြောပါတယ်
Islam yang akan melindungi semua yang tidak akan menindas siapa
Islam bahasa ga along ko akagwe pe ma ba be tu ko ma phi ni ma ma hou ba u da mae muslim ni anai jin khan ya da mon thuk khan ya da da ma ma hou le chain chao khan ya da myo ma shi aw saung ji bu lo ba de Islam ko akagwe bu ga yee ji so ma ba chaung le so ro ma tia hmu twi bahasa yi bo thi kai so ga hmu twi တွေ့နေရပြီးဒီလိုကိစ္စတွေကကျွန်တော်ကိုစိတ်ထိခိုက်စေပါတယ်။ဒါကြောင့်လဲကျွန်တော်ပြောင်းလဲချင်တာပါ။ကျွန်တော်ကသမရကိုပြောင်းပစ်ချင်တာပါ
။မွတ်စလင်အတိုင်းဝိုင်းကိုဆွဲဆောင်နိုင်ရေးသမရဝီဒိုဒိုရဲ့မဟာဗျူဟာကတော့အင်ဒိုနီးရှားနိုင်ငံတဝမ်းမှာဓလေ့ထုံးတမ်းအရာရောလူမှုရေးအရာပါထဲထဲဝင်ဝင်ပတ်သက်မှုရှိနေတဲ့ပန်ဆန်ထရန်လို့ခေါ်တဲ့အစ္စလာမ်ရဲ့ဘော်ဒါကျောင်းနေနဲ့ခိုင်မာတဲ့ဆက်နွယ်မှုကပံ့ပိုးပေးထားပါတယ်။ဘိုဟိုဂျာဘားကသဘောထားပျော်ပြောင်းတဲ့မွတ်စလင်တဦးဖြစ်သူသမရဝီဒိုဒိုကိုအစ္စလာမ်ဆန့်ကျင်သူဖြစ်တယ်။နောက်တရုတ်နဲ့တိတ်နီးဆက်တယ်။ကွန်မြူနစ်စတဲ့အင်ဒိုနီးရှားမှာနိုင်ငံရေးအရာအထိနာစီမဲ့အလိန်အညာစည်းရုံးမှုတွေမဟုတ်မမှန်ဖန်တီးပြောဆိုမှုတွေထွက်ပေါ်လာပြီးနောက်မှာတော့သူဟာအစ္စလာမစ်စစ်မှန်ကြောင်းကိုပိုပြီးပေါ်လွင်အောင်သမရဝီဒိုဒိုဆောင်ရွက်နေရတာပါ။ဒါ့အပြင်အစင်လာဟောင်းကခွဲထွက်သူတွေသဘောထားမပြင်းထန်တဲ့ထောက်ခံသူတွေစိတ်ပျက်စရာဖြစ်ခဲ့တာကတော့သမရဝီဒိုဒိုကအသက်86နှစ်အရွယ်အစ္စလာမ်ဘာသာရေးဆရာမာရုဖ်အာမင်ကိုဒုသမရလောင်းအဖြစ်ရွေးချယ်ခဲ့တဲ့အချက်ပါ။ဆရာရစ် ဟီဒါယာထူလာစတိတ်အစ္စလာမစ်တက်သူကသုံးသက်သူဓာရီဓမ္မဒီကတော့အစ္စလာမ်ဘာသာရေးဆရာကိုဝီဒိုဒိုကရွေးချယ်မှုအပေါ်မှာအခုလိုသုံးသက်ပါတယ
်ပါစတီယာဆန်ဂတ်ဘဆာdan sebetulnya menggunakan isu agama
Widodo ga tu net twae phet shin pyai mu Amin go ywe che lai da so yin khe khe de song phyet che de khu lo jano the ma de di ywe che mu jao Jokowi twae thauk khan mu de chu cha sin daw me lo the ma de da bi me Maruf Amin ye goun tin jaw zaw mu jao ayin ga tamara go ma thauk khan khe tu de ye thauk khan mu go ya la nai ma de
ywe kaw pwe ma ba da yee go naingan yee a phyet thong pyu mu ga phyi yo phyet sin kaisa de khu phyet bi me me san na shin ni a twae ဘာသာရေးတစ်ခုတည်းကိုရွေးချယ်စရာစံနှုန်းတစ်ခုဖြစ်လာမယ်ဆိုရင်တော့တိတ်ကိုအန်ဒီရကြည့်တယ်လို့လဲသုံးသက်သူဓာရီဓာရာမာဒီကပြောပါတယ်တကယ်လို့မမျှော်လင့်မဲ့လက်ရှိသမ္မတဝီဒိုဒိုရဲ့ပြိုင်ဘက်တွေကအနိုင်ရသွားမယ်ဆိုရင်တော့အင်ဒိုနီးရှားဈေးကွက်ကျဆင်းသွားနိုင်တယ်လို့သုံးသက်သူတွေကပြောပါတယ်အခြေအနေဖြစ်နေတဲ့ရွေးကောက်ပွဲမှာဝီဒိုဒိုပြန်ပြီးအနိုင်ရခဲ့ရင်တောင်မှစီးပွားရေးအပေါ်မှာဖိအားတွေတင်းမာမှုတွေပေါ်ပေါက်နိုင်တယ်လို့လဲသုံးသက်သူတွေကယူဆကြပါတယ်။အင်ဒိုနီးရှားရွေးကောက်ပွဲတွေကတော့မနေ့ဖြန်ဧပြီလ18ရက်နေ့ဗုဒ္ဓဟူးနေ့မှာစတင်မှာပါ။အီလက်ထရွန်နစ်မှတ်ပုံတင်ရှိသူအသက်18နှစ်ပြည့်ပြီးသူတိုင်းမဲပေးခွင့်ရှိပြီးငယ်ငယ်ရွယ်ရွယ်အိမ်အောင်ပြုခဲ့သူတွေလည်းမဲပေးခွင့်ရှိပါတယ်။မင်္ဂလိတွေတရားဝင်အင်အောင်ပြုနိုင်တဲ့အသက်က16နှစ်ဖြစ်ပါတယ်။ဒါပေမဲ့ရင်းနဲ့စစ်တပ်တပ်ဖွဲ့ဝင်တွေကတော့နိုင်ငံရေးအရာဖက်မလိုက်ရဆိုတဲ့ဥပဒေအရာမဲပေးခွင့်ရမှာမဟုတ်ပါဘူး။ VOA ရဲ့အင်္ဂါနေ့မနေ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကတော့နှစ်သက်ကူလက်ဆောင်တကြံတည်သချင်းလေးတွေနဲ့ဖြောပြပေးဖို့အချိန်ရောက်ပါပြီ။ဒီမနေ့ခင်းမှာတော့ဇော်ဝမ်းရဲ့မန်းတောင်ရိတ်ခိုတကြံလက်ဆောင်တည်သချင်းကိုနားဆင်ကြရအောင်ပါရှငသောဝမ်းရဲ့မန်းတောင်ရိတ်ခိုကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်မင်္ဂလာရှိတဲ့နှစ်ကူးချိန်ခါဖြစ်ကြပါစေရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင် VOA American အသံက2019ခုနှစ်ဧပြီလ16ရက်မြန်မာသက္ကရာ1380ပြည့်နှစ်တကူလာဇာ12ရက်နေ့မဟာတကြံအတက်နေ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190ခါနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆန်ရကောက်နှုတ်ချက်American 3 EDN English စာအပတ်စဉ်စီးပွားရေးကဏ္ဍနဲ့အတူ
ဘာကြောင့်ရွေးချယ်ခဲ့လဲဆိုတဲ့ဟာကတော့ကျွန်တော်တို့ဒီနှစ်စဉ်ကြီးမြင့်နေတဲ့ပုံစံအတိုင်းပါပဲတကယ်တော့ကျွန်တော်တို့အစိုးပြုလွှာတွေပေါ့နော်အဲ့ဒီအစိုးတင်အစိုးပြုကြတယ်အသင်းအဖွဲ့တွေလူပုဂ္ဂိုလ်တွေအဲ့လိုဒီ
တုတ္တဆုံလင့် American တခွင်အစီအစဉ်မှာနှာစင်ချရပါမယ်ရှင်အခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာနိုင်ငံအကြောင်းတွေကိုမူရင်းအပေါ်မပြက်ကောက်နှုတ်တင်ပြထားတာကိုနားဆင်ချရပါမယ်။ကိုကျော်လွင်ကောက်နှုတ်ပြီးမှတ်ရင်ချင်းနိုင်တဲ့အတူတင်ပြထားပါတယ်ရှင်
။မြမအတာစကြံထူးခြားချက်တွေထဲမှာပြည်သူလူထုရဲ့ခံစားချက်နဲ့သဘောထားတွေကိုသိသိသာသာမြင်ရကြားရအောင်ဖော်ပြတဲ့တန်ချက်ဖျော်ဖြေမှုနုပညာတရားလဲပါဝင်ပါတယ်။ဆရာနာရှင်အုပ်ချုပ်ခဲ့တဲ့ကာလတွေမှာတန်ချက်တင်ဆက်မှုတွေအကြီးအကျယ်ဖိနှိပ်ခံခဲ့ရပြီးတန်ချက်သမားတွေအဖမ်းခံရတဲ့အဖြစ်တွေထိရှိခဲ့ပါတယ်။အခုလူထုကရွေးချယ်တင်မြှောက်ထားတဲ့ရတအစိုးရလက်ထက်မှာတန်ကြက်တွေအရင်ကထက်ပိုပြီးတော့ကြားလာရတယ်ဆိုပေမဲ့လည်းရာနှုန်းပြည့်တော့လွတ်လပ်မှုမရသေးပါဘူးထိမ့်ချုပ်မှုတွေလောက်ခံနေရတော့မှာတန်ကြက်ထိုးမဲ့စာသားတွေကိုစင်စါအဖွဲ့စီကြိုတင်ပြီးတော့တင်ပြရမယ်လို့ NLD အစိုးရကအမိန့်ထုတ်ထားတာကြောင့်တန်ကြက်အဖွဲ့တွေကမကြေမနက်ဖြစ်နေကြတဲ့အကြောင်းတူတူအောင်ရေးတဲ့သတင်းဆောင်မကိုအေပီလ17ရက်နေ့ Reuters သတင်းမှာဖော်ပြထားပါတယ်ဒဂုံတက္ကသိုလ်ကကျောင်းသူကျောင်းသားတွေရဲ့တန်ကြက်အဖွဲ့တင်ဆက်မှုပုံတွေနဲ့ဖော်ပြထားတာပါသူတို့အဖွဲ့ရဲ့တန်ကြက်တွေထဲမှာစင်ဆာဖြတ်တယ်ဆိုတာကရှက်ဖို့ကောင်းတယ်စင်ဆာဖြတ်တော့မှုကိုငါတို့မယုံကြည်ဘူးလို့ကြွေးကြော်ကြပါတယ်ပြည်သူတွေရဲ့ကိုစားအစိုးရကိုသတင်းစကားပါဖို့တန်ကြက်အဖွဲ့ကိုဖွဲ့ထားတာလို့ចောင်းသားကိုတန့်စင်ကပြောပါတယ်ပြည်သူတွေရဲ့အတန်းចောင်းသားတွေရဲ့အတန်းကိုဘာကြောင့်များအစိုးရကနားမထောင်ရဲပဲဖြစ်နေတယ်လဲလို့ចောင်းသားဒူးဖြစ်တဲ့ကိုအောင်မင်းသူကမေးခွန်းထုတ်ပါတယ်နိုဘယ်ငြိမ်းချမ်းဆုရှင်တောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာလွတ်လပ်စွာပြောဆိုခွင့်နေအကန့်အသတ်လောက်ခံရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအင်တာနက်လူမှုကွန်ရက်တွေအတွင်းပြောဆိုဝေဖန်ဆွေးနွေးမှုတွေလည်းရှိနေပါတယ်။တန်ကြက်တွေကိုထိန်းချုပ်တယ်ဆိုတာကယာယီပါပဲလို့ NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်ကဆိုပါတယ်။လောဆယ်မြန်မာနိုင်ငံကဒီမိုကရေစီမရသေးတဲ့အခြေအနေဖြစ်လို့တန်ကြက်တွေကြောင့်မလိုလားအပ်တဲ့ပြဿနာတွေဖြစ်လာမှာကိုဆိုရင်လို့အာဏာပိုင်တွေဘက်ကတန်ကြက်တွေကိုယာယီသဘောထိန်းချုပ်ထားတာပါလို့ဆိုပါတယ်။တိုင်းသာကိစ္စ၊ဘာသာရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ပြိပက္ခတွေဖြစ်မလာအောင်ကာကွယ်တားဆီးတဲ့အနေနဲ့ရွယ်ပြီးလှုပ်ဆောင်နေတာလို့စင်စါအဖွဲ့ရဲ့ဥက္ကဋ္ဌဦးဇော်အေးမောင်ကပြောပါတယ်ကိုတန့်စင်တို့ចောင်းသားအဖွဲ့ရဲ့တန်ကြက်စာသားကိုစင်စာအဖွဲ့ကတင်မို့တော်လက်မခံတာကြောင့်သူတို့အဖွဲ့စင်ပေါ်မှာဖျော်ဖြေခွင့်မရပါဘူးဒါပေမဲ့လည်းသူတို့အဖွဲ့ကတော့လမ်းမတွေပေါ်မှာပဲဖျော်ဖြေဖို့ဆုံးဖြတ်ခဲ့ကြပါတယ်သူတို့အဖွဲ့ရဲ့တန်ကြက်တွေထဲမှာ NLD အစိုးရရဲ့အာဏာချက်တွေကိုထောက်ပြထားပါတယ်ဝေဖန်တဲ့တွေကိုအစိုးရကနားမထောင်နိုင်ရင်ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူး2020ရွေးကောက်ပွဲကလာတော့မယ်ပြည်သူတွေကြားမှာဘာတွေဖြစ်နေတယ်ဆိုတာကိုအစိုးရကနားထောင်ဖို့လိုအပ်တယ်လို့နိုင်ငံရေးလှုပ်ရှားသူတဦးဖြစ်တဲ့ကိုကျော်ကိုကူကပြောဆိုတဲ့အကြောင်း Reuters သတင်းမှာဖော်ပြထားပါတယ်
။ရခိုင်ပြည်နယ်မှာပြည်ရင်းစစ်အပီအပြင်ဖြစ်ပွားနေတဲ့အကြောင်း S Chandra Sekaran ရေးသားတဲ့ဆောင်းပါးကို Eurasia Review သတင်းမှာ April 14ရက်နေ့ကဖော်ပြထားပါတယ်။မြန်မာအစိုးရစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေကြားအချိန်နှစ်လကြာဖြစ်ပွားနေတဲ့တိုက်ပွဲတွေဟာပြင်းပြင်းထန်ထန်ဆက်ပြီးဖြစ်ပွားနေပါတယ်။အစိုးရစစ်တပ်ကအပြစ်ခတ်ရက်စဲမှု၄လကြာသတ်မှတ်ထားတာအခု April လကုန်ကြီးအချိန်ပြည့်ပါတော့မယ်။ဒီအပြစ်ရဲ့ကြေညာချက်ကိုအစိုးရတပ်ဖက်ကဆက်ပြီးတိုးချဲ့မှာမဟုတ်တော့ပါဘူး။သတ်မှတ်ထားတဲ့အချိန်၄လနောက်ပိုင်းသ ထူးခြားတဲ့အကျိုးရလဒ်တွေမရှိရင်အပြစ်ခတ်ရစဲရေးကိုအချိန်ထပ်တိုးဖို့ဆိုတာအတိတ်ပဲမရှိဘူးလို့ဗိုလ်ချုပ်စိုးနိုင်ဦးကပြောထားပါတယ်။ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေမှာမြန်မာအစိုးရတပ်ဖက်ကဂျက်လီရင်တွေရဟန်းရင်တွေကိုတုံးပြီးတိုက်ခိုက်နေတယ်လို့အေအေဘက်ကလည်းလက်နက်ကြီးတွေရှိတဲ့အစိုးရလုံခြုံရေးစခန်းတွေကိုဝင်တိုက်ပါတယ်။စစ်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့စစ်ဆောင်ဒုက္ခသည်အရေးအတွက်က 26,000 ကျော်ရှိနေပြီလို့တရားဝင်စီးရင်ထုတ်ပြန်မှုတွေရှိနေပေမဲ့ AA အဖွဲ့ရဲ့ Internet Website မှာတော့ဒုက္ခသည်ပေါင်း 3,000 ကျော်နေပြီလို့ဖော်ပြထားပါတယ်။ဒီထက်လည်းပိုနိုင်ပါတယ်။ရခိုင်ပြည်နယ်တွင်း AA ကိုထောက်ခံအားပေးမှုတွေကလည်းမကြုံဘူးလောက်အောင်အားကောင်းလာနေပါတယ်။တချို့အိမ်တွေမှာဆိုရင် AA အဖွဲ့ရဲ့အလံကိုပြောင်ပြောင်တင်းတင်းချိတ်ဆွဲထားကြတဲ့အထိရှိလာနေတဲ့အကြောင်းS. Chandra Sikran ရေးသားတဲ့စာမကို Eurasia Review သတင်းမှာဖော်ပြထားပါတယ်ရှင်
။ကိုချောင်းလင်းစူးစီးပြီးမိုင်းချင်းနိုင်တဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဒီည9နာရီ VOA ဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောတာရှင်တို့နဲ့မိတ်ဆက်ပေးကြပါတယ်ရှင
်။ကိုချောင်းပြားဒီမနက်ကူအတာတကြံသူပြတော့ရကုန်တကြားဆိုရှင်ဟိုးအစဉ်ဆက်ကလေးကတန်ကြန်နဲ့တွဲဖက်လာခဲ့တာပါ။လူဖွဲ့စည်းမှာဖြစ်ပျက်နေတဲ့ပုံကြိတ်တာဝန်ရှိသူတွေရဲ့ဟာကွက်အားနည်းချက်တွေကိုချစ်စရာကောင်းလို့တေယောလှောင်ပြောင်တဲ့ဝေဖန်မှုဒလိလိုမျိုးဖြစ်လာခဲ့တာပါဒီအတွက်လည်းအရင်အာဏာရှင်ခေတ်မှာဆိုလို့ရှိရင်တန်ကြားဖွဲ့တွေကြံပြီးပြီဆိုရင်အချုပ်ထဲရောက်တဲ့ဘဝတွေရှိခဲ့ဘူးပါတယ်ဒါပေမဲ့လည်းလူထုကရွေးချယ်တဲ့ဒီမိုကရေစီရသအစိုးရလက်ထက်မှာကြံတန်ကြားတွေကိုစင်စါမတင်ရင်ခွင့်မပြုနိုင်ဘူးဆိုတဲ့အဖြစ်ကတော့ဆန်းပါတယ်အခုနှစ်ရန်ကုန်ကြံမှာကြံတန်ကြားတွေကိုခွင့်ပြုမိမရလို့ရှိရင်စင်ပေါ်ဖျော်ဖြေခွင့်မပေးတဲ့အပေါ်သရရှင်တွေဘယ်လိုယူဆပါလဲလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယူဆချက်ကိုယ့်ရဲ့မိကုန်းတွေကိုစားလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြပါသရရှင်တွေကိုကြည့်ကြည့်ပါလိမ့်မယ်။
ခုည9နာရီ VOA ဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးချဖို့ကျမတို့သောရရှင်နေအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA American အသံရဲ့အင်္ဂါနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုတော့မနက်ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာနိုင်ကြပါပြီ။ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးနေတာပါရှင်။
ရရှိမြရှင်မိတ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအဖြစ်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မိတ်ဆွေ၃လေးဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲအဲတူဦးကတော့အားနာလို့ဖြစ်စီစိတ်နာကောင်းလို့ဖြစ်စီကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအချိန်မျိုးမှာအင်္ဂလိပ်လိုဘယ်လိုသုံးနှုန်းပြောဆိုမလဲပြောနိုင်တဲ့အသုံးတစ်မျိုးက
Here let me pick up the tab
နောက်တစ်ခါနားဆင်ကြည့်ကြရအောင
် Here let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်းစကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြာတင်တဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Say, let me foot the bill for this.
နောက်ထပ်နားဆင်ကြည့်ကြရအောင
် Say, let me foot the bill for this.
အတိအပယ်ကတော့ကျမပြီးပြစီဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ FOOT foot ကကရိယာအနေနဲ့သုံးထားတာဖြစ်ပြီးဘန်းစကားအတိအပယ်ကတော့စိုက်ထုတ်ပေးတဲ့သဘောပဲဖြစ်ပါတယ်တတိယတစ်မျိုးပြောနိုင်တာကတော့
Here, let meIt's my treat.
Now, ta, na sin chi ja ya ang.
Here, let me, it's my treat.
Di be ga ro, jama jui ba me, su ra be phit ba de. Di ni ya ma, T-R-E-A-T, treat ga, di be mi miu shi ba de. Say chan da ya ang, jui da, mui da, le saong bi da, sa ta phin gu, yi nyun piyo su ra phit ba de. Sa tao saing toa lu, be du ga jui ma le, nao na inga ma lu,ကိုအတွက်ကိုပေးကြဂျေဆိုရင်ရောဘယ်လိုပြောမလဲ
Dutch treat
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Dutch treat
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အသုံးတစ်မျိုးက
Go Dutch
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
go Dutch.
ဒီနေရာမှာ DUTCH Dutch ကဘေးကလာတယ်လေ။ရှင်းပြရမယ်ဆိုရင်တော့ Holland နိုင်ငံသား Dutch ကလာတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း300ကျော်က British နဲ့ Dutch တွေဟာစစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်။စစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်။ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနှိမ်ပြောတာစော်ကားတဲ့သဘောရောက်ပါတယ်။အဲ့ဒါကတော့ထူးစင်ကပေါ့။ဥပမာ courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တတ္တိကြောင့်တာကိုဆိုလိုပါတယ်။ဥပမာသူကအရက်မှုမှတတ္တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်။ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်။ကိုစားတာတွေ့ကိုပေးကြည့်ဆိုတဲ့သဘောရောက်ပါတယ်။တော်ရရှိများကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပေးကြည့်ဆိုရင်နော
် dutch treat
နောက်တစ်မျိုးပြောနိုင်တာက
go dutch
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တယ် idiom အသုံးမဲ့ဖြစ်ပါတယ်
လာလာတဲ့အစီအစဉ်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြကြရတာပါအင်္ဂလိပ်သင်ခန်းစာအသေးစိတ်ပို့ချချက်တွေကိုပြန်ပြီးတော့နားဆင်ဖတ်ရှုလို့ရင်တော့ကျမတို့ရဲ့ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်သလို TV အစီအစဉ်တွေမှာလည်းထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြတော့မှာပါပထမဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါမြမစိတ်ကန်းတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေဝင်ရောက်လာပြီးဒေတာရင်းမှာပြိုင်ဆိုင်နိုင်မှုရှိလာအောင်စိတ်ကန်းအာဏာပိုင်အဖွဲ့ရဲ့လုပ်ပုံကင်ပုံပြောင်းရမယ်လို့ဆဲဆုနှစ်နှစ်ခုကျော်လုပ်ငန်းအတွေ့အကြုံရှိတဲ့ကက်ပတန်ဟင်နရီခင်မောင်ကထောက်ပြပါတယ်မြမစိတ်ကန်းတွေဒေတာရင်းနဲ့ရှင်နိုင်လာဖို့ရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်နိုင်ဖို့ဘာတွေပြုပြင်ပြောင်းလဲဖို့လိုအပ်ပါတယ်ဆိုတာကိုကက်ပတန်ဟင်နရီခင်မောင်နဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်မြမစီးပွားရေးတွက်လွက်လာစေဖို့စိတ်ကန်းတွေဖွံ့ဖြိုးဖို့ကလည်းအရေးကြီးတယ်လို့ပြောလာတဲ့ကက်ပတန်ဟင်နရီခင်မောင်ကစိတ်ကန်းတွေဖွံ့ဖြိုးရေးအတွက်အမလိုအမရဖြစ်နေပါတယ်။ရန်ကုန်စိတ်ကန်းဟာဒီထက်ပိုပြီးတော့ကုန်ကျစရိတ်သက်သာ။နောက်လှုပ်ထုံးလုံနည်းတွေကလည်းစီးပွားရေးလုပ်ကင်သူတို့အတွက်လွယ်ကူသင့်တယ်လို့သူကထောက်ပြတာပါ။ဒီလိုဘာကြောင့်မဖြစ်ရသလဲဆိုတော့ပြုပြင်ပြောင်းလဲရေးမှာမဝင်မရဲဖြစ်နေတာလို့သူကထောက်ပြပါတယ်။
ပထမအဆုံးလောက်အောင်ကကျွန်တော်တို့ဒီရန်ကုန်စိတ်ကန်းကနေဖြစ်နေတဲ့ပြဿနာဟာကျွန်တော်ဒီဆိုရှယ်လစ်ဇင်ကနေဖြစ်လာတဲ့ဒီဟာပေါ့နော်အတွေးခေါ်တွေကိုတော်တော်ပြင်ပြရမှာဖြစ်တယ်အတွေးခေါ်တွေကဘယ်လိုဖြစ်နေလဲဆိုရင်ဘယ်သူမှ initiative ပေါ့ကိုယ်ကနေကိုယ်စပြီးတော့မှတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအထူးသဖြင့်စိတ်ကန်းကအာဏာပိုင်ကရှိတဲ့ပုဂ္ဂိုလ်တွေကကိုယ့်ရဲ့ initiative နဲ့ကိုယ်လုပ်ဖို့မှာအားနည်းမှုတွေအများကြီးရှိတယ်မလုတ်တက်တာမဟုတ်ဘူးလုတ်တက်တယ်ဒါပေမဲ့လုတ်လိုက်လို့တခခုဖြစ်သွားရင်အစုခါမှာပြောခါမှာဆိုရဲဆိုရင်စိတ်ကအများရရှိတဲ့အတွက်တိုးတက်တဲ့လောက်မတိုးတက်ဘူးဖြစ်နေတာပေါ့
မြမစိတ်ကန်းတွေအပေါ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတွန့်ဆုတ်နေရတာကစိတ်ကန်းစီမံခန့်ခွဲမှုကအဓိကအဟန့်အတားဖြစ်နေတာလို့လဲဆဲဆုနဲ့နှစ်ခုကြားလုပ်ငန်းအတွေ့အကြုံရှိသူကက်ပတန်ဟင်နရီခင်မောင်ကအခုလို့ပြောပါတယ်
အဓိကကဘာဖြစ်တာလဲဆိုတော့ကျွန်တော်ကဒီနေရာမှာပြောပြချင်တာ investor တွေဘာလို့တုံးစုဖြစ်နေတယ်လဲဆိုတာနံပါတ်1အဲ့ဒါအရင်ရေးကြည့်ရဗျအရင်ရေးကြည့်တာဘာလဲဆိုတော့မြမစိတ်ကအာဏာပိုင်ကခစ်ဆက်ဆက်ကလုပ်ခဲ့တဲ့ format တစ်ခုကိုမပြောင်းဘူးအဲ့ဒါဘာလဲဆိုတော့ကျွန်တော်ကသင်းမောကတ်မယ်ဆိုရင် container သင်းမောဆိုရင်တော့သူကရှောက်ရတယ်ပေါ့ဗျာရန်ကုန်မှာ private ဟိုဟာတွေရှိတာပေါ့နော်ဟိုစိတ်ကန်းတွေရှိတာပေါ့နော်အဲ့တော့private စိတ်ကန်းတွေကိုကျွန်တော်ကတ်ချင်တယ်ဆိုလို့ရှိရင် container သင်းမောတွေကတော့တိတ်အများကြီးတတ်မှရှိဘူးပထမကတ်ဖို့မှာတော့နည်းနည်းပြဿနာရှိတယ်ပြဿနာဆိုတာဘယ်လိုဆိုရှောက်ရတင်ရတာတို့ဥပမာကျွန်တော်သင်းမောကြည့်ယူလာမယ်ကျွန်တော်တီလောကမှာ MITT မှာကတ်ချင်တယ်အဲကတ်ချင်တယ်ဆိုလို့ရှိရင်ကျွန်တော်တင်ပြရတယ်အနာစိတ်ကအနာပိုင်းကနေကောင်းပြီအဲ့ဒီသင်းမောကိုကတ်စီစပြီးလို့ပြောလိုက်တယ်ဆိုလို့ရှိရင်တော့အဲနောက်နောက်အဲ့ဒီမှာတော့ဘာအခက်အခဲမှစိတ်မရှိဘူးနောက်နောက်အများအားဝင်ထွက်သွားလာကတ်လို့ရတယ်ပြဿနာဘာရှိလဲဆိုတော့ Bulgaria သင်းမောတွေ Bulgaria သင်းမောတွေရဲ့ဒီမှာကတ်ချင်ပါတယ်ဆိုတာကိုသင်းမော ပိုင်ရှင်၎င်းဒို့မဟုတ်ကျွန်တော်တို့အေးဂျင့်တွေ၎င်းဆုံးဖြတ်ပိုင်နေမှရှိဘူးဘယ်သူကလဲဆုံးဖြတ်ပေးလဲဆိုတော့မြမစိတ်ကအာဏာပိုင်ကလဲဆုံးဖြတ်ပေးတာအဲ့ဒီ concept ကြီးမပြောင်းမချင်းဘယ် investor မှမလာဘူ
းအာဏာပိုင်တွေဘက်ကစိတ်ကန်းလုပ်ငန်းတွေမှာတင်းမောကတ်တာကအစအသေးစိတ်လိုက်ပြီးတော့စီမံခန့်ခွဲတာကြောင့်စိတ်ကန်းတွေရင်းနှီးမြုပ်နှံမဲ့လုပ်ငန်းကြီးတွေအနေနဲ့ကိုယ်လုံကအလုပ်ဖြစ်ရေးကိုယ်တိုင်ဈေးကွက်ထိုးဖောက်လို့မရတဲ့အခြေအနေဖြစ်နေတယ်။ဒါကအဓိကအဟန့်အတားလို့လဲကပတိန်ဟင်နရီခင်မောင်ကပြောပါတယ
်။ဆိုလိုတာဗျာရန်ကုန်မှာလာပြီးတော့စိတ်ကန်းစောက်မယ်ဗျာ။စိတ်ကန်းစောက်ပြီးတော့ဒေါ်လာတွေတန်းနဲ့ချီပြီးတော့အကုန်ပြခံမယ်ဗျာ။ခံပြီးတော့စောက်ပြီးတဲ့အခါကျတော့ကိုယ့်ရဲ့ကစတမာကိုကိုယ်သွားရှာလို့မရဘူး။မြမစိတ်ကအနာပိုင်ကချပီးတဲ့ဒီမို့ပဲယူရတဲ့အနေထားရှိတယ်။အဲအဲ့ဒီမှာပြဿနာလေးအများကြီးရှိတယ်။ဒါကြောင့်မြမစိတ်ကကတိုးတက်တဲ့လောက်မတိုးတက်ဘူးဆိုတာမြမစိတ်ဟိုကမြမစိတ်ကအနာပိုင်ကဘာပဲဖြစ်တယ်လဲဆိုတော့ regulatory body ရဖြစ်တယ်။ဝင်ရောက်ဆွတ်ဖြစ်နေတဲ့ body မဖြစ်တယ်ဘူး။အဲ့ဒါဒီအားလုံးကလည်းခုနပြောတဲ့ social mindset ကနေလာလိုက်တဲ့ဟာကခဏချင်းကြီးမြမစိတ်ကအနာပိုင်ကပြင်နိုင်တဲ့အနေထားမှာမရှိဘူးခင်ဗျာ။
ဒေတာရင်းမှာစိတ်ကန်းဆိုင်ရာအာဏာပိုင်တွေကလုပ်ငန်းရှင်တွေလိုက်နာရမယ့်ရေချောင်းဆိုင်ရာစီမင်းစည်းကမ်းတွေစိတ်ကန်းဆိုင်ရာစီမင်းစည်းကမ်းတွေကိုပဲကြီးကြပ်ဆောင်ရွက်နေတာလို့လည်းသူကပြောပါတယ
်။အဲ तू ကရှင်းနေဥပမာနိုင်ငံတိုင်းနိုင်ငံသားမှာစိတ်ကန်းကိုလာဖွင့်တဲ့လူကသူ့မားကတ်သူ့ရှာတာပဲ။ဥပမာကျွန်တော်ကဥပမာဟိုဘောဟာချီဆန်ဝါပိုဂရုပေါ့ဗမာပြည်မှာအခုဝင်ထားတဲ့ဟာချီဆန်ဝါပိုဂရုဆိုတာ MITD လို့ခေါ်ပါတယ်ခင်ဗျာ။ကမ္ဘာမှာအကြီးဆုံးစိတ်ကန်းကိုစာလုတ်ထားတဲ့လူပေါ့နော်အစကဘာမှအကြီးဆုံးစိတ်ကန်းတွေကို operate လုပ်တဲ့လူတယောက်ဟာမြန်မာပြည်အပြင်မှာအစောဆုံးလာတဲ့ပုဂ္ဂိုလ်တွေမှာပါတယ်အဲ့ဒါ MITD ပေါ့အဲ့တော့သူဟာမလေးရှားနိုင်ငံမှာလုပ်ရတဲ့ format နဲ့ရန်ကုန်မှာလုပ်ရတဲ့ format ကတခြားစီပဲအဲ့တော့အခုသူကမလေးရှားနိုင်ငံမှာဆိုရင်သူ့ customer သူရှာတယ်သူ့ customer သူရှာရင်ဒီဒီမော့ဒီဒီမော့ကတ်မယ်သူ့ jet ဒီမှာကတ်မယ်ဆိုတော့သူ့ system ထဲမှာသူထည့်လိုက်ကျလိုက်ပြီဆိုတာနဲ့ဘယ်ပို့ခုနပြောတဲ့စိတ်ကအနာပိုင်ကဝင်ရောက်ဆွတ်ဖက်လို့ကိုမရဘူးသူကသူလာမယ်သူကသူကတ်မယ်သူကသူချမယ်သူကသူပေါ်မယ
်မြမစိတ်ကန်အနာပိုင်အဖွဲ့ဘက်ကတော့ဒီလိုမဟုတ်ပါဘူးတဲ့မြမစိတ်ကန်အနာပိုင်အဖွဲ့ကဘာတွေလုပ်နေတယ်လဲဆိုတာကိုလည်းကပတိန်ဟင်နရီခင်မောင်ကအခုလိုပြောပါတယ
်ဒီမှာကြတော့အဲ့လိုမဟုတ်ဘူးအဲ့ဒီသင်းမောက MITT မှာကတ်မလားမကတ်ဘူးလားဆိုတာကိုမနေ့တိုင်းလုပ်တဲ့ဘတ်တင်ဂျင်စင်မှာဆုတ်ဖြတ်တာသူကအဲကျွန်တော်တို့ကတင်ရတာကျွန်တော်ဥမာကျွန်တော်ကကစတမာတင်မောသွင်းလာတဲ့လူကလည်းကျွန်တော် MITD ကတ်လို့ပါတယ်အဲဒါက MITD ကလည်းပဲအဲခုနသူလဲကတ်ချက်ကတ်ခွင့်ရပါတယ်အဲသူကအဲ့လိုတင်တော့အခါကြတော့မှာခုနစိတ်ကန်းအနာပါမှာရှိတယ် wedding meeting committee ကနေလို့မှာအာဒီတင်မောကတင်မက်ပြကတ်စီဝရီအဲဒီကလေးကမကတ်ဘူးအများစုကတော့ apply လုပ်တယ်သို့တော့အဲ့ဒီ format ကိုကျွန်တော်ကမရှိသေးကျွန်တော်လားမရှိဘာလို့ပါဆိုနောက်ဆုံးမိနစ်တိကတ်ခွင့်ပေးတာမပေးတာရဲ့ authority ကိုဘယ်သူကခိုင်ထားလဲစိတ်ကန်းအနာပိုင်ကခိုင်ထားတာအဲ့ဒါဘယ်နိုင်ငံမှာမှမရှိတော့ဘူးဒီနိုင်ငံတနိုင်ငံမှာပဲရှိတော့တယ်စိတ်ကန်းအနာပိုင်ဆိုတော့သူ regulation တွေကိုသူပေးထည့်ရတယ်ဝင်လာတဲ့သင်္ဘောတွေ agent တွေပိုင်းရှင်တွေအားလုံးကသူချမှတ်ထားတဲ့အဲဒီခုနပြောတဲ့ navigational ဥပဒေရှိမယ်အခြားသတ်မှတ်ထားတဲ့ဥပဒေတွေကိုကျွန်တော်လိုက်နာမှာကျွန်တော်အဲ့ဒီသင်္ဘောပိုင်းရှင်တွေတို့မဟုတ်သင်္ဘော agent တွေချပြရတဲ့လုပ်ငန်းဖြစ်တယ်ဒီမြမစိတ်ကအနာပိုင်ကဒီလိုဝင်ဆွတ်ဖက်နေတဲ့မြတ်ကာလပတ်လို့ဘယ်တော့မှ investor နောက်ထပ်လာမှာမဟုတ်ဘူးခင်ဗ
ျမြမစိတ်ကန်းတွေဖွံ့ဖြိုးတိုးတက်ရေးနောက်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေလက်တွန်နေရတဲ့အခြေအနေနဲ့လောက်ရကန်ရအစဉ်ပြေချုံးမွေမှုတွေနဲ့ပတ်သက်ပြီးကပတိန်ဟင်နရီခင်မောင်နဲ့ဆက်သွယ်မေးမြန်းထားတာတဲကနေကောက်နှုတ်တင်ပြခဲ့တာပါနောက်သတင်းပတ်မှာတော့စိတ်ကန်းတွေမဖွံ့ဖြိုးတာကြောင့်ပြည်သူလူထုအပေါ်မှာဘလူဓာတ်ရိုက်တက်ရောက်မှုတွေရှိတယ်လဲဆိုတာကိုတင်ပြပေးဦးမှာဖြစ်ပါတယ်အပတ်စဉ်စီးပွားရေးခန္ဓာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်ပေးနေတဲ့သတင်းဆောင်မတွေအပတ်စဉ်ခန္ဓာတွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ဝေဖန်အကြံပေးချက်တွေကိုကြိုဆိုပါတယ်ရှင်အခုတော့သုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီသတင်းပတ်သုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်မှာတော့ပြည်သူ့ဂုဏ်ရီဆုရှင်ဘယ်လိုရွေးချယ်လဲဆိုတဲ့အကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက်ပြည်သူ့ဂုဏ်ရီအသင်းဥက္ကဋ္ဌကိုထိန်လင်းကိုကိုအောင်အောင်ကမေးမြန်းတင်ပြပေးထားပါတယ်ရှင်။
2019ခုနှစ်အတွက်ပြည်သူ့ကုန်ရည်စုကိုပေါ့လေဒီမန်လေးစီဗင်တာယာအဖွဲ့ကိုချိန်မိလိုက်တယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဘာကြောင့်အခုလိုမျိုးရွေးချယ်ခဲ့လဲဆိုတဲ့အကြောင်းအရင်ဆုံးစပြီးတော့ရှင်းပြပေးပါလား
ဟုတ်ကဲ့ဘာကြောင့်ရွေးချယ်ခဲ့လဲဆိုတဲ့ဟာကတော့ကျွန်တော်တို့ဒီနှစ်စဉ်ချိန်မိနေတဲ့ပုံစံအတိုင်းပါပဲတကယ်တော့ကျွန်တော်တို့အစိုးပြုလွှာတယ်ပေါ့နော်အဲဒီအစိုးတင်အစိုးပြုကြတယ်အတင်းအဖွဲ့တွေလူပုဂ္ဂိုလ်တွေအဲ့လိုတွေတည်ရနေပြီးတော့ကျွန်တော်တို့ကပြည်သူ့ကုန်ကြီးအတင်းရဲ့အစည်းအဝေးစည်းကမ်းတွေရေးပြီးတဲ့ခါကျလှုပ်ထုပ်လုပ်နည်းတွေနဲ့အချင်းချင်းကျွန်တော်တို့ရွေးချယ်ပြီးတော့သွားတာပါပဲ
ခါတိုင်းဆိုလို့ရှိရင်ပြည်သူ့ကုန်ကြီးစုရှင်ဖြစ်ရွေးချယ်တဲ့အခါမှာဒီအများအကျိုးအတွက်ဆောင်ရွက်နေတဲ့ပရဟိတဒီတူးချင်းပဲဖြစ်ဖြစ်တချို့ဒီအဖွဲ့အစည်းတွေပဲဖြစ်ဖြစ်ရွေးချယ်တာမျိုးဖြစ်ပါတယ်ဒီနေ့ကတော့ဒါဟိုအစိုးရအဖွဲ့အစည်းဆိုတော့လေဘယ်လိုအကြောင်းအကြောင်းနဲ့အခုလိုမျိုးရွေးချယ်ဖြစ်သွားလဲဆိုတဲ့အကြောင်းလည်းရှင်းပြအောင်
ဟုတ်ကဲ့တကယ်တော့ကျွန်တော်တို့ကပြည်သူ့ကောင်ကြီးအတင်းအနေနဲ့ကပြည်သူ့ကောင်ကြီးစုရွေးချယ်တဲ့အခါမှာအစိုးရအတင်းအဖွဲ့ပဲဖြစ်ဖြစ်အစိုးရဝန်ထမ်းပဲဖြစ်ဖြစ်အဲ့ဒါမျိုးတွေကျွန်တော်သိကြခွဲထားတာတွေမရှိဘူးခင်ဗျပြီးခဲ့တဲ့နှစ်တွေကိုပြန်ကြည့်မယ်ဆိုရင်ဥမာဒေါက်တာတမင်းထွတ်တို့ဒေါက်တာနန္ဒာဝင်းတို့ဆိုရင်ဒါတကယ်အစိုးရဝန်ထမ်းတွေပါပဲကျွန်တော်တို့ဒီလိုရှေ့ပိုင်းမှာလည်းအဲ့ဒါမျိုးရွေးချယ်ခဲ့တာတွေရှိပါတယ်ခင်ဗ
ျဒေါက်တာဟိုတမင်းထွတ်တို့ဝါတို့ကြတော့အစိုးရဝန်ထမ်းဆိုပေမဲ့သူတို့ကပရဟိတအလုပ်တွေကိုလည်းသူတို့တက်နိုင်သမျှလုပ်တယ်အခုဒီစီဗင်တရားအဖွဲ့ကြတော့သူတို့တွေအနေနဲ့ဒီပရဟိတဆိုပြီးတော့ဟိုတီးတန့်အဲ့လိုမျိုးလုပ်တာမျိုးရောရှိပါလား
အဓိကတော့ဟိုကျွန်တော်တို့ဒီမျိုးတွေမှာဖြစ်နေရတဲ့ဒီဥမာပြင်ကျူးကျော်ကိစ္စတို့နောက်ပြီးတော့ဒီစစ်တမ်းကောက်တဲ့ကိစ္စတို့ဘာလို့အဲ့ဒါမျိုးတွေပေါ့နော်ဒီမြို့ပြနဲ့ပတ်သက်တဲ့ဒီအချက်လက်တွေစုဆောင်တဲ့ဟာတွေနောက်ပြီးတော့ဒီမြို့ပြဖွံ့ဖြိုးရေးကိစ္စတွေအဲ့ဒီဟာတွေကတော့ဟိုတာမန်ကြည့်မယ်ဆိုလို့ရှိရင်တော့အစိုးရဝန်ထမ်းတွေကဒီအစိုးရအလုပ်ကိုလုပ်တယ်ဆိုတဲ့ဟာမျိုးတွေတော့ဒါကသမယိုးကျအနေနဲ့မြင်ရမှာပဲပေါ့နော်ဒါပေမဲ့လည်းအဓိကတော့ကျွန်တော်တို့ကဟိုအရင်ခစ်များနဲ့မတူဘဲနဲ့အခုခစ်တဲ့စနစ်တဲ့ကိုဥတည်နေတယ်ဆိုတဲ့သဘောမျိုးဖြစ်နေပြီပေါ့နော်အဲ့လိုကာလမျိုးမှာဟိုပုံမှန်လုံနေကြမဟုတ်တဲ့ဟိုတကယ်ပဲလှုပ်ဆောင်တဲ့အလုပ်တွေကိုသူတို့လှုပ်ဆောင်ထားတဲ့ဆိုတဲ့အထောက်အထားတွေလည်းအများကြီးရှိပါတယ်ခင်ဗျအဲ့ဒါတွေကိုလည်းကျွန်တော်တို့ကြည့်ပြီးတော့ရွေးချယ်ကြတာဖြစ်ပါတယ
်ဆိုတော့စုအနေနဲ့ရောဘာတွေချိမြင်မလဲဆိုတဲ့အကြောင်းလေးနည်းနည်းလောက်ရှင်းပြပေးပါဦးခင်ဗျဟ
ုတ်ကဲ့စုအနေနဲ့ကတော့ပုံမှန်ပဲကျွန်တော်တို့ဒီစုတစ်စိတ်ရှိပါတယ်ပြည်သူ့ကောင်ကြီးစုအနေနဲ့ဒါတော့စုတစ်စိတ်ဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့ဒီအမေရိကန်ဒေါ်လာ1000ဖြစ်ပါတယ်ဒါကတော့စုငွေပေါ့နော
်စုရှင်နေအနေနဲ့ဘလို့ကိစ္စတွေမှာဒီရရှိတဲ့စုကြီးတွေကိုပြန်ပြီးတော့ဟိုအသုံးချတာမျိုးတွေရှိပါလဲ
အဓိကတော့ကျွန်တော်တို့ကဒီစုရင်းငွေတွေကိုကျွန်တော်တို့ချိမြင့်တဲ့အခါမှာကျွန်တော်နှောင်ချိုးမဲ့ချိမြင့်တာဖြစ်ပါတယ်ခင်ဗျအဲ့တော့ကျွန်တော်တို့ဒီစုရှင်တွေကသူတို့ကြိုက်တဲ့နေရာမှာအသုံးပြုနိုင်ပါတယ်ခင်ဗျာဒီဟာနဲ့ပတ်သက်ပြီးတော့ဒီလိုစုလက်ခံရရှိတဲ့လူတွေဟာဘယ်လုပ်ငန်းတွေမှာပဲဒါတွေသုံးရမယ်ဘယ်အလုပ်တွေမှာပဲဒီဟာကိုရင်းနှီးမြှုပ်နှံရမယ်ဆိုတာမဟုတ်ပါဘူ
း2019ခုနှစ်အတွက်အထူးစုရှင်တွေအကြောင်းလေးပြောပြပေးပါဦးခင်ဗျ
2019ခုအတွက်ကတော့ကျွန်တော်အထူးစုရှင်4ဦးရွေးချယ်ထားပါတယ်အဲ့ဒီထက်မှာကတော့ကျွန်တော်တို့မတန်ဆွမ်းဆရာမတော်ဤငင်းရှိပါတယ်ကျွန်တော်ဒုရမူဟောင်းမိုးရံနိုင်ရှိပါတယ်ကလင်းရန်ကုန်ကမ်ပိန်းရှိပါတယ်ကျွန်တော်တို့ဒီကချင်တိုင်းရင်းသူမတ်ဆူဆိုင်တွေဖြစ်ပါတယ်ခင်ဗ
ျဆိုတော့ဒီအထူးစုရှင်တွေကိုကြတော့ဘယ်လိုစုချင်းမြင်လဲဆိုတော့ပြပြပြောအောင
်ဟုတ်ကဲ့ခင်ဗျအထူးစုရှင်တွေကိုတော့စုတစ်စိတ်နဲ့ဒေါ်လာ1000စီဖြစ်ပါတယ်ခင်ဗျအထူးစုဆိုတာကတော့ကျွန်တော်ပြည်သူ့ကုန်ကြီးဘ ਹੁ အလုံးမှုဆောင်အဖွဲ့အစည်းနေပြီးတော့ရွေးချယ်ပြီးတော့ချင်းမြင်တာပါခင်ဗျ
ဒီနှစ်ပေါ်လေဒီစုပေးရွေးချယ်တာမှာအမည်စင်းတင်သွင်းကြတဲ့လူပေါင်းဘယ်လောက်လောက်ရှိပါလဲ
ကျစုပေါင်းဆိုရင်တော့ဒီကျွန်တော်တို့အတင်းဖွဲ့လူပုဂ္ဂိုလ်30ကျော်လောက်ရှိပါတယ်ခင်ဗျာဒါတွေကတော့ကျွန်တော်တို့ဟိုတေးကြအမိစင်းထုတ်ပြန်တာမလုပ်ပါဘူးခင်ဗျာ
ဆိုတော့ဟိုခါတိုင်းနှိမ့်တဲ့စားလို့ရှိရင်ပိုနည်းလာလားပိုများလာလားအခုလိုမျိုးအမိစင်းတင်သွင်းတဲ့ဟိုအရေးအတွက်ကအ
ရင်နှစ်လောက်ပါပဲခင်ဗျာ
အဲ့လိုအမိစင်းတင်သွင်းတဲ့အခါမှာဒီဥမာမြန်မာပြည်တွေကသူတွေကပဲအဓိကဝိုင်းပြီးတော့ရွေးချယ်ပေးကြတာမျိုးလားဒီပြပရောတခြားဒီနိုင်ငံတွေရောအဲ့လိုမျိုးအမည်စင်းတင်သွင်းကြတာမျိုးရောရှိပါလားခင်ဗ
ျရှိပါတယ်ခင်ဗျကျွန်တော်တို့ပြည်တွင်းပြပမှာရှိတဲ့တဦးချင်းနေရာပဲဖြစ်ဖြစ်နောက်ပြီးတော့ကျွန်တော်တို့ဒီမှာပြည်သူ့ကောင်ကြီးအတင်းအဖွဲ့တွေမှာရှိတဲ့ဌာနခွဲကလူပုဂ္ဂိုလ်များအဲ့ဒါမျိုးတွေအကုန်လုံးပေါ့နော်ဘယ်သူမဆိုအမည်စင်းတင်သွင်းနိုင်ပါတယ်ခင်ဗျအမည်စင်းဟိုတင်သွင်းပြီးတော့မှပဲကျွန်တော်တို့ဒီအစိုးပြုလာဟို လက်ခံရရှိတဲ့အမိစင်းရင်းတွေရပဲရွေးတော့ဖြစ်ပါလေခင်ဗျာ
ဒီစုရှင်အမိစင်းတင်တဲ့အခါပြည်ရင်းတွေကပုံများလားပြည်ပနဲ့အမိစင်းတင်တဲ့နာပုံများလား
ပြည်ရင်းကများပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီပြည်သူကိုရင်စုချင်းမလားအခုဆိုရင်တော့ဆယ်ချိန်မြောက်ရှိပြီပေါ့လေဆိုတော့မြန်မာပြည်မှာဟိုတုန်းကတော့ဒီတိတ်မလွတ်လပ်သေးတဲ့အချိန်မှာတဲ့ကစပြီးစုချင်းမလားဆိုတော့အခုလိုအချိန်နဲ့ဘာများကွာခြားမှုတွေရှိပါလဲ
စုချင်းမြင့်တဲ့ဟာကတော့ဘာဖြစ်ဖြစ်ကွာခြားတာကတော့ကျွန်တော်တို့မလွတ်လပ်တဲ့အချိန်ကာလဆိုရင်တော့ကျွန်တော်တို့ဒီစုရှင်နေနဲ့ဆက်သွယ်ရတဲ့ကိစ္စတွေပြီးတော့ဒီစုတွေကိုကျွန်တော်တို့မြန်မာပြည်ကိုရောက်အောင်တဲပြီးတော့စုရှင်တွေကိုတွားပြီးတော့ပေးရတဲ့ကိစ္စတွေအဲ့ဒါမျိုးတွေကတော့တော်တော်များများကျွန်တော်တို့ကဟိုကြိုးပမ်းပြီးတော့အခက်အခဲတစုံတရာကိုကြောဖြတ်ပြီးသွားရပါတယ်အခုကတော့ဟိုဘာပဲဖြစ်ဖြစ်ကျွန်တော်တို့ပုံဝင်လင်းလင်းဖြစ်တဲ့အခါကျတော့ထင်သာမြင်သာလည်းပို့ပြီးတော့လုပ်နိုင်ပါတယ်ခင်ဗျာ
ဆိုတော့အခုဒီ10နှစ်တာခီးလန်းရှောက်မှာရောဒီအခက်အခဲတွေနောက်တစ်ခုကဒီကိုဒီလောက်အချိန်ကာလဒီခီးပေါအောင်လှုပ်ဆောင်နိုင်ခဲ့တာတွေနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပြပြအောင်ခင်ဗျာ
ဟုတ်ကဲ့အဓိကကတော့ကျွန်တော်တို့ပြည်သူ့ကောင်ကြီးအသင်းမှာကဟိုဒေတာမျိုးစုံအမြင်မတူတဲ့လူတွေမျိုးစုံပေါင်းစုပြီးတော့ကျွန်တော်ဖွဲ့စည်းထားတာဖြစ်ပါတယ်အဲဒီတော့အများရဲ့ဆန္ဒနဲ့ကျွန်တော်တို့ကလှုပ်ဆောင်တဲ့အခါမှာဟိုတစ်ခါလေမှာတူးချင်းမဖြစ်ဖြစ်ဟိုအသင်းကျွန်တော်ဌာနခွဲတွေနဲ့ဟိုတစုံတရာပေါ့နော်ကျွန်တော်တို့စုယူရွေးချယ်တဲ့အခါတွေမှာဟိုသဘောထားမတူတဲ့ကိစ္စတွေလည်းရှိပါတယ်ဒီလိုမျိုးအမြင်မတူတဲ့သဘောထားမတူတဲ့ဟာတွေကိုကျွန်တော်တို့ကြော်ဖြတ်ပြီးတော့အားလုံးကဟိုအများဆုံးဖြတ်တဲ့ဟာကိုကျွန်တော်တို့ဒီလိုက်နာပြီးတော့စုစုစည်းစည်းနဲ့ချက်ပြီးတော့လှုပ်ဆောင်ကြလို့ဒါအခုလောက်ထိကျွန်တော်တို့ချက်ပြီးတော့လုပ်နိုင်တာဖြစ်ပါတယ်ခင်ဗျာ
ဆိုတော့နောက်နှစ်အတွက်ဒီပြည်သူ့ကောင်ရေးစုပေးပွဲကိုရောဗမာကျင်းပမှာပါလဲ
ကျွန်တော်တို့အခုစုကျင်ညာပွဲကိုတော့ကျွန်တော်တို့ကစင်ကာပူမှာကျင်းပပါမယ်အဲ့တော့စုပေးပွဲကတော့ကျွန်တော်တို့ကဆက်လက်ပြီးတော့တိုင်ပင်ဆွေးနွေးပြီးတော့မှစုပေးပွဲကိုတပေါင်းနဲ့ကျင်းပနိုင်မလားတို့ဒီမဟုတ်မြန်မာပြည်မှာပဲကျင်းပမလားဆိုတဲ့ကိစ္စပေါ့နော်အဲ့ဒီဟာကိုတော့ကျွန်တော်တို့ဆက်လက်ဆွေးနွေးကြအောင်မှာဖြစ်ပါတယ
်ဒီပြည်သူ့ကောင်ရေးစုချင်းမြင်ပွဲကိုတော့အမေရိကန်ပြည်ထောင်စုပေါ့နော်အရီဇိုနာပြည်နယ်ဖီနစ်ခ်မြို့မှာကျင်းပသွားတာပေါ့ဘယ်မြို့မှာဘယ်တော့ဒီစုပေးပွဲလုပ်ဖြစ်မလဲခင်ဗ
ျစုပေးပွဲကကျွန်တော်တို့ဒီနှစ်ကမန္တလေးမြို့မှာဖြစ်မှာပါမန္တလေးမြို့မှာကျွန်တော်တို့အခုဧပြီလ28ရက်နေ့မှာလုပ်မှာဖြစ်ပါတယ်ခင်ဗျ
တူထဆောင်လဲအမေရိကန်တခွင့်အစည်းအဝေးကိုကိုအောင်အောင်စီစဉ်တင်ဆက်တာဖြစ်ပါတယ် VOA အမေရိကန်တန်ကနေအင်္ဂါနေ့မနက်ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစည်းအဝေးကိုမနက်ခင်း 8:00 ကနေ 9:00 အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခုတော့နောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မျိုးသက်ကတလက်ကြီးညာပေးပါအောင်ရှင်
ပြင်သစ်နိုင်ငံပါရီမြို့လည်ကောင်မှာရှိတဲ့အထင်ကျက် Notre Dame Cathedral ဘုရားကျောင်းကြီးမှာတနင်္လာနေ့ကမိအချီးကျဲလောင်ကျွမ်းခဲ့တဲ့အတွက်အပျက်စီးအတော်များခဲ့ပေမဲ့သမိုင်းဝင်မျှော်စင်နှစ်ခုမပျက်စီးအောင်တော့ကြိုးစားနိုင်ခဲ့တယ်လို့မိသက်သမားတွေကပြောပါတယ်။ဒါ့အပြင်ဘုရားကျောင်းရဲ့ပင်မအဆောက်အဦမပျက်စီးအောင်လည်းလှုပ်ဆောင်နိုင်ခဲ့တယ်လို့ပါရီမိသက်တပ်ဖွဲ့အကြီးအကဲကပြောပါတယ်။22ရာစုကလေးကတိချောက်ခဲ့တဲ့ဒီဖះเจ้าကြီးမှာခေါင်းမိုးကနေမိစတင်လောင်ကျွမ်းခဲ့တဲ့အတွက်ကြောင့်အမိုးတစ်ခုလုံးပျက်စီးပြီးအဆောက်ဦးရဲ့အမြင့်ဆုံးအပိုင်းဖြစ်တဲ့ဆုလင်မွချွန်းမှာပြိုကျသွားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2016အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားဝင်ရောက်ဆက်ဖက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စာမျက်နှာ400နီးပါးရှိအစိုးရခန်းစာကိုတီးဖြတ်ပြီးကြက်တပရင်းနေမှာထုတ်ပြန်မယ်လို့အမေရိကန်တရားရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။အမေရိကန်သတင်းမီဒီယာထူးချွန်မှုအတွက်ထင်ကြအကြဆုံးဖြစ်တဲ့စုတွေတဲကတစ်ခုဖြစ်တဲ့ပိုလစ်ဇာစုနှစ်စုကို Reuters သတင်းဌာနကအချင်းမြင်ခံရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာမှာ Ranger ဆဲအစုလိုက်ပြုံးတဲ့တပ်ဖြတ်မှုကိုသတင်းတောက်ကိုဘွားလုံးနဲ့ကိုကျော်စိုးတို့ကတပ်ခံတဲ့ Ranger တွေမြှုပ်နှံထားတဲ့နေရာအကြောင်းသတင်းထောက်လွှမ်းမှုအတွက်ဖြစ်ပြီးကြံတစ်ခုကအမေရိကန်နယ်စပ်မှာရွှေ့ပြောင်းအခြေချသည်များအကြောင်းရိုက်ကူးတဲ့ဓာတ်ပုံတွေဖြစ်ပါတယ်။ရခိုင်ပြည်နယ်ရင်းရွန်ဂျာမွတ်စလင်တွေကိုနှိမ်နင်းခဲ့တဲ့ကိစ္စမှာတာဝန်ရှိတဲ့မြန်မာစစ်တပ်အကြီးတန်းအရာရှိတွေအရေးယူတန်းခတ်ဖို့အမေရိကန်လွှတ်တော်အမတ်တွေကနောက်တစ်ချိန်ထပ်ပြီးတိုက်တွန်းလိုက်ကြပါတယ်
။နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကမိုင်းရင်ချင်းနိုင်ဖြစ်ပြီးအင်ဂျင်နီယာက Nashwan Kelly ဖြစ်ပါတယ်။ညနေဘက်6:00ကနေ9:00ထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19.25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.